Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်ဒီဇင်ဘာလ29ရက်အင်္ဂါနေ့မနက်ခင်း VOE အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေဖမ်းယူနိုင်စေနိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါရှင်။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါခင်ဗျာ။အခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ဆံမိုးဝီနဲ့မိုက်အင်ဂျင်နိုင်တို့ကြီးညာပေးကြမှာဖြစ်ပါတယ်။ဒီနေ့ကြားရမယ့်သတင်းတွေထဲမှာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အီရတ်နိုင်ငံကရမဒီမြို့လွတ်မြောက်တဲ့အကြောင်းအီရတ်ဝန်ကြီးချုပ်ကအောင်ပွဲခံကြေညာချက်ထုတ်ပြန်လိုက်ပါတယ်။ CNN သတင်းဌာနကနေတာဝန်ခံကောက်ယူတဲ့သဘောထားစစ်တမ်းတွေအရအမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်တိုက်ဖြတ်ရေးကြိုးပမ်းမှုအပေါ်အမေရိကန်နိုင်ငံသားအများစုကကြေညာမှုမရှိဘူးလို့သိရပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင်ဗျာ။
ဒီမနက်ခင်းစိတ်ဝင်စားစရာမြန်မာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အမျိုးသားလွှတ်တော်အမတ်တွေလေ့လာဖို့ဖြန့်ဝေခဲ့တဲ့ကာလုံဥပဒေချမ်းဟာသမရရဲ့လုပ်ပိုင်권ကိုကန့်တတ်ဖို့ရည်ရွယ်တယ်လို့ယူဆတဲ့အကြောင်းမြမအရေးလေ့လာသူတွေကအခုလိုဝေဖန်ပါတယ
်။အဲဒီသူတို့ဖြန့်ဝေတဲ့စာရနောက်လာမဲ့သမရတွေဟာအမေပိတ်ပိုင်권မရှိဘူး။တနည်းအားဖြင့်ကန့်တတ်သမရကိုကန့်တတ်ချုပ်ချယ်တဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့60ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေရဲ့ပြောပြချက်ကိုနားဆင်ရမှာဖြစ်ပါတယ်။ SNLD ဌာနချုပ်ယုံကိုမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးတွားရောက်ခဲ့ချိန်မှာတော့ချန်ပီယံအတွင်းတည်ငင်ဖို့နဲ့စီးပွားဖွံ့ဖြိုးရေးတို့ကိုသူတို့စိတ်ထက်သန်တဲ့အကြောင်းပြောသွားခဲ့ပါတယ်။ချန်ပီယံအတွင်းမတည်ငင်သေးတဲ့အခြေအနေတွေကြောင့်မကြခင်အာဏာလွှဲပြောင်းပေးမဲ့အစိုးရနဲ့စစ်တပ်ရဲ့ရည်တည်ချက်ကိုမေးခွန်းထုတ်နေကြတဲ့အခြေအနေကချင်ပြည်နယ်ဘက်မှာမတရားအသင်းနဲ့ဆက်သွယ်မှုနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံရသူဥဘရန်ယုံကတော့တည်သေးလွတ်မြောက်လာခဲ့ပါပြီ။ဒီအကြောင်းသတင်းလွှာတွေကိုကြားကြရဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မဝင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးပါမယ်ရှင
်။လက်အတန်ကြာတွေကဂရိပြုတ်ထားတဲ့စကားကိုသူတို့ကြားကြရပါပြီ။Remedy လွတ်မြောက်ပြီလို့ကျွန်တော်ဝမ်းမြောက်ဝမ်းသာကြေညာပါတယ်ဆိုပြီး ISC သွေးကြွအကြမ်းဖက်သမားတွေနဲ့စစ်မဲ့ဖြစ်ပွားနေတဲ့အီရတ်နိုင်ငံရဲ့ဝန်ကြီးချုပ် Hadia El Abadi ကကျုံတောင်းကျုံကဲအောင်ပွဲခံကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဘက်ဂရက်မြို့တော်မှာပျော်ရွှင်နေကြပေမဲ့အီရတ်ထိပ်တန်းနိုင်ငံရေးသမားတွေလေလာတုံးသက်သူတွေကတော့တိုင်းပြည်ရဲ့စူနီလူထုကိုလုတ်ပိုင်ခွင့်အာဏာမပေးဘူးဆိုရင် IS အစွန်းရောက်တည်နဲ့တိုက်ခိုက်နေမှုကပြီးဆုံးမှုအဝေးကြီးလို့ဦးမယ်လို့သတိပေးနေကြပါတယ်နိုင်ငံရေးမဟာဗျူဟာမရှိဘဲစီးရဲအရသာအောင်ပွဲခံလိုက်တာဖြစ်တဲ့ဒါဟာအခိုက်တန့်လောက်ပဲဖြစ်လိမ့်မယ်လို့အီရတ်ဒုတိယသမ္မတဟောင်းအယက်အလာဝီက VOA ကိုပြောပါတယ်။အမေရိကန်စစ်ဖက်ဆိုင်ရာတာဝန်ရှိသူတဦးကတော့ IS စစ်သွေးကြွတွေတိုက်ခိုက်ရေးသမားတွေကိုအောင်ပွဲခံနိုင်ပြီဆိုတဲ့နဲ့ပတ်သက်ပြီးတော့သတိထားပြီးတော့ထုတ်ပြန်ပြောဆိုပါတယ်။ IS တွေလုံးဝအပြည့်အဝတိုက်ထုတ်နိုင်လိုက်ပြီလို့ပြောဆိုတာမျိုးစောလွန်သေးတယ်လို့ Remedy စစ်စင်ရေးနဲ့နှိဆက်တဲ့အမေရိကန်အရာရှိက VOA ကိုပြောပါတယ်။ဗျူဟာရမှန်ကန်တဲ့ဘက်ကိုဥတီသွားနေတယ်လို့ပြောရင်ပို့ပြီးတော့တင့်တော်မယ်ထင်တယ်လို့စစ်ဖက်ဆိုင်ရာအမည်မဖော်လိုတဲ့အမေရိကန်အရာရှိက VOA ကိုပြောဆိုပါတယ်ခင်ဗျာ
။ Syria နိုင်ငံ Homes မြို့မှာတနင်္လာနေ့ကဘုံးနှလုံးပေါက်ကွဲခဲ့တဲ့အတွက်ကြောင့်လူ19ဦးအနည်းဆုံးသေဆုံးခဲ့ပါတယ်။ပထမဘုံးပေါက်ကွဲမှုရဲ့ဒီအပြက်အစီးတွေကိုဘေးလူတွေကဝိုင်းဝန်းကြည့်ရှုအကဲခတ်နေစဉ်နောက်ထပ်အသေးခံဘုံးတိုက်ခိုက်သူကပေါက်ကွဲပစ္စည်းတွေပတ်လာတဲ့သူကပတ်ကိုစနက်တန်ထုတ်ခဲ့တာဖြစ်ပါတယ်။ပေါက်ကွဲမှုတွေဟာမြို့အလယ်အယ်ဇာယာဒေသမှာဖြစ်ပွားခဲ့တာပါ။တေဆုံးတန်ရာရရှိမှုအရေးအတွက်အတိအကျကိုမသိရသေးပေမဲ့ Syria သတင်းမီဒီယာတွေကတော့လူ19ဦးတေဆုံးကြောင်းဖော်ပြကြပြီး Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့32ဦးတေဆုံးတယ်လို့ပြောပါတယ်။တန်ရာရသူအများပြားရှိတယ်လို့လည်းဆိုပါတယ်။တဘုံတို့ထိန်းချုပ်ထားတဲ့နောက်ဆုံးမြို့ကိုအစိုးရကတိမ့်ပိုက်ဖို့လမ်းကင်းပေးရာရောက်ခဲ့တဲ့ဒီလစောစောပိုင်းကနှစ်ဖက်အပြစ်ခတ်ရစဲရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းဒါဟာ Homes မှာဒုတိယအကြိမ်တိုက်ခိုက်မှုကြီးဖြစ်ပါတယ်။ဒီတော့တွင်တမရဘက်ရှောအာဆက်အစိုးရကိုစန့်ကျင်တဲ့တဘုံတွေနဲ့အစိုးရကြားစက်တင်ဘာလကရရှိခဲ့တဲ့ကုလသမဂ္ဂကထောက်ခံတဲ့လူသားချင်းစာနာမှုဆိုင်ရာသဘောတူညီမှုစတင်ခဲ့ပြီးတဲ့နောက်ပိုင်းအချားမျိုးလေးမျိုးကိုလူတွေဘေးကင်းရာကိုပြောင်းရွှေ့ခဲ့ပြီးဖြစ်ပါတယ်ရှင
် CNN သတင်းဌာနကနေတာဝန်ခံကောက်ယူခဲ့တဲ့သဘောထားစစ်တမ်းအရအမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးကြိုးပမ်းမှုအပေါ်အမေရိကန်နိုင်ငံသားအများစုကအားရကြေညာမှုမရှိဘဲစက်တင်ဘာလ17ရက်2000ခုနှစ်နောက်ပိုင်းအဆိုးဆုံးဖြစ်တယ်လို့ဆိုပါတယ်40ရာခိုင်နှုန်းကအမေရိကန်နိုင်ငံအပေါ်အကြမ်းဖက်သမားတွေကအနိုင်ရနေတယ်လို့ပြောပါတယ်ဒီတွေ့ရှိချက်ကိုပြင်သစ်နိုင်ငံ Paris မြို့နယ် California ပြည်နယ် San Bernardino တို့မှာ လူတွေတည်ကြည်ရတဲ့အထိအကျန်းဖက်တက်ခတ်မှုတွေကြုံခဲ့ရပြီးသတင်းပတ်နည်းငယ်အကြားတင်းနေတာနေမှာထုတ်ပြန်လိုက်တာပါလေးပုံသုံးပုံနိဗ္ဗာန်ဟာသမ္မတဥပမအစုရရဲ့အကျန်းဖက်မှုတိုက်ဖျက်ရေးကြိုးပမ်းမှုကိုပြစ်တင်ဝေဖန်ခဲ့ကြပါတယ်2009ခုနှစ်ကသမ္မတ George W. Bush အင်ဘူရောမှာရှိစဉ်ကာလကအလားတူသဘောထားပေးကြတာထက်ပုံပြီးတော့ကျော်လွန်ပြီး68ရာခိုင်နှုန်းရှိပါတယ် Opinion Research Corporation နဲ့ပူးတွဲပြီးတော့ပြုလုပ်တဲ့စစ်တမ်းကောက်ယူမှုမှာ Republican 55ရာခိုင်နှုန်းကအစ္စလာမ်အစွန်းရောက်တွေကအသာစီးရနေတယ်လို့ယုံကြည်ကြပြီး Democrat 52ရာခိုင်နှုန်းကတော့ကမ္ဘာပြည်ပကမှာဘယ်သူမှအနိုင်မရပဲတရည်အနေထားဖြစ်နေတယ်လို့မြင်ကြပါတယ်
American တောင်ပိုင်းနဲ့အလဲပိုင်းတို့မှာသတင်းပတ်ကုံအတွင်းရာသီဥတုပြင်းထန်ခဲ့တဲ့အတွက်ကြောင့်လူအနည်းဆုံး43ဦးသေဆုံးခဲ့ပါတယ်။တက်ဆက်ပြည်နယ်မှာတိုနေတိုလေပွေမုန်တိုင်းတိုက်ခိုက်မှုကြောင့်လူအနည်းဆုံး17ဦးသေဆုံးခဲ့ပြီးနိုင်ငံရဲ့အခြားဒေသတွေမှာလည်းနှင်းမုန်တိုင်းပြင်းထန်ပြီးမြေကြီးကြီးမဲ့အလားအလာတွေရင်ဆိုင်နေရပါတယ်။စနေနေ့နှောင်းပိုင်းကဒါလတ်စ်မြို့တွင်းနဲ့မြို့အနီးမှာတနအီကိုကီလိုမီတာ320ကျော်လေပြင်းအားရှိတဲ့တိုနေတိုလေပွေမုန်တိုင်းတစ်ခုဝင်တိုက်ခဲ့ရမှာလူအနည်းဆုံး8ဦးသေဆုံးခဲ့ပါတယ်။စင်ချေပုံမြောက်ပိုင်းဒေသမှာတော့လူနေတဲ့အဆောက်အုံတစ်ခုပျက်စီးခဲ့ပြီးတော့အဝေးပြေးဂုံးကြော်တံတားပေါ်မှာရှိတဲ့မော်တော်ယာဉ်တွေလည်းလေပြင်းနဲ့အတူလွင့်ပါသွားခဲ့ပါတယ်။အနည်းဆုံးတော့လူ3ဦးသေဆုံးခဲ့ပါတယ်။နိုင်ငံရဲ့အရှေ့တောင်ပိုင်းမှာလူ19ဦးအနည်းဆုံးသေဆုံးခဲ့တဲ့တိုနေတိုလေပွေမုန်တိုင်းတိုက်ခတ်ပြီးရက်အနည်းငယ်ကြာမှာပဲအဲ့ဒီဒေသမှာလူပေါင်း10ခန်းချီပြီးဒဏ်ရာရရှိခဲ့ကြတယ်လို့အာဏာပိုင်တွေကပြောပါတယ်။တနင်္ဂနွေနေ့ကကယ်ဆယ်ရေးလုပ်ငန်းတွေတိုးချဲ့လှုပ်ဆောင်စင်မှာပဲမိုးလေဝသခန့်မှန်းချက်တွေအရအမေရိကန်ပြည်ထောင်စုတောင်ပိုင်းနဲ့အလယ်ပိုင်းဒေသအတော်များများမှာရာသီဥတုဆိုးရွားလိမ့်မယ်လို့သတိပေးချက်ထုတ်ပြန်ခဲ့ပါတယ်ရှင်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တမ်းမြန်မာပိုင်းစီစဉ်ကအင်ကာနီမနဲ့မြန်မာနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံကကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှဗြိတိရှကဘာလက်ခီးတဲ့နှုတ်ကိုတတ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့မြန်မာနိုင်ငံသားရွှေပြောင်းလို့တမနှုတ်ကိုထိုင်းတရားရုံးကတေးတန်းချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့ပြည်တွင်းနဲ့ပြည်ပမှာဝိုင်းဝန်းဝေဖန်မှုတွေရှိနေပါတယ်။စီအင်ဂျက်ကြာတာပတိနေကထွက်ပေါ်လာပြီးတော့အဲ့ဒီအပေါ်မှာမကျေနပ်ကြတဲ့မြန်မာနိုင်ငံသားတချို့ကတော့ရန်ကုန်မြို့ကထိုင်းတန်ရုံးရှိမှာစုဝေးပြီးတော့ကန့်ကွက်ဆန္ဒပြကြတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းအခုစီရင်ချက်နဲ့ပတ်သက်လို့ပွင့်လင်းမြင်သာပြီးတော့တရားမျှတစွာပြန်လည်တုံ့တက်ပေးဖို့တောင်းဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းနှိမ့်ဆက်ညှဉ်းပန်းတာတွေရှိတယ်လို့ပြောဆိုချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခြင်းမရှိတယ်လို့ဆွတ်ဆွဲခံရသူတွေရဲ့ DNA စစ်ဆေးချက်တက်တည်အထောက်အထားတွေနဲ့ပတ်သက်လို့လည်းမေးခွန်းထုတ်စရာတွေရှိနေတဲ့အဲ့ဒီအမှုမှာအခုလို့တည်တံချမှတ်လိုက်တဲ့စီရင်ချက်ဟာစိတ်ပျက်စရာကောင်းတယ်လို့ Human Rights Watch ဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးfield robert singh က ap သတင်းဌာနကိုပြောကြားခဲ့ပါတယ်မြန်မာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကလည်းဒီစီရင်ချက်နဲ့ပတ်သက်လို့အယူခံမှုအဆင့်ဆင့်မှာတက်တည်အထောက်အထားတွေနဲ့ပြန်လည်သုံးသပ်ပြီးတော့ဆွဆွဲခံရသူ2ဦးမှာအပြစ်မရှိတဲ့အကြောင်းတက်တည်ပြနိုင်လိမ့်မယ်လို့ညွှန်လင့်တယ်လို့သူ့ရဲ့ facebook စာမျက်နှာမှာရေးသားထားပါတယ်
တနင်္ဂနွေနေ့မှာတရုတ်ပြည်သူ့လွှတ်တော်ကနိုင်ငံရဲ့ပထမဆုံးအကြမ်းဖက်တိုက်ဖျက်ရေးဥပဒေကိုအတည်ပြုပြဋ္ဌာန်းလိုက်ပါတယ်ဒီဥပဒေအရနိုင်ငံခြားနည်းပညာကော်မတီတွေအနေနဲ့အစိုးရရဲ့စုံစမ်းစစ်ဆေးမှုတွေနဲ့အညီမလွဲမသွေလိုက်နာရမှာဖြစ်ပြီးလူတဦးချင်းစီရဲ့အခွင့်အရေးကိုလည်းပုံမူရော့ပါစေမှာဖြစ်ပါတယ်။ဒီအရေးယူဆောင်ရွက်မှုအရတရုတ်ပြည်တွင်းနဲ့ပြည်ပမှာအကြမ်းဖက်မှုတိုက်ဖျက်နိုင်စွမ်းကိုတိုးချဲ့နိုင်မှာဖြစ်ပြီးလူတဦးချင်းစီရဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဇန်နဝါရီလမှာစတင်အာဏာသက်ရောက်မဲ့ဒီဥပဒေဟာနိုင်ငံတကာစံနှုန်းတွေနဲ့အညီကိုက်ညီပြီးလိုအပ်တယ်လို့တရုတ်အစိုးရကပြောပါတယ်။ဒီဥပဒေမူကြမ်းကိုရေးဆွဲစဉ်ဝေဖန်ခဲ့ကြတဲ့လူ့ခွင့်ရေးအုပ်စုတွေနဲ့အမေရိကန်အာဏာပိုင်တွေကဒီဥပဒေကြမ်းဟာကျယ်ပြန့်ပြီးလွတ်လပ်စွာထုတ်ဖော်ခွင့်ဘာသာရေးကိုယ်ပိုင်ခွင့်တို့အပြင်အစစ်မြင့်နည်းပညာမူပိုင်ခွင့်များကိုချင်းချောက်ရာရောက်တယ်လို့ဝေဖန်ပြောခဲ့ကြပါတယ်ရှင်
။သမ္မတဘရက်အိုဘားမားနဲ့ဒီမိုကရက်သမ္မတလောင်းအဖြစ်ရွေးချယ်ခံရနိုင်မှုအတွက်မျှော်လင့်ထားတဲ့ဟယ်လရီကလင်တန်တို့ဟာအမေရိကရဲ့အနှစ်သက်ဆုံးအမျိုးသားနဲ့ အမျိုးသမီးစင်ရဲ့ထိတ်ဆုံးနေရာတွေမှာရှိတယ်လို့စစ်တမ်းကောက်ယူရေးအဖွဲ့ဖြစ်တဲ့ Gallup Poll စစ်တမ်းမှာတွေ့ရပါတယ်။ American 18ရာခိုင်နှုန်းကသမ္မတဥပမာကိုအနှစ်သက်ဆုံးအမျိုးသားအဖြစ်ရွေးချယ်ခဲ့ကြပြီး73ရာခိုင်နှုန်းက Hillary Clinton ကိုရွေးချယ်ခဲ့ကြပါတယ်။အနှစ်သက်ဆုံးအမျိုးသမီးတွေစီးရင်12ယောက်ထဲမှာမြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်ဟာနံပါတ်8နေရာမှာပါဝင်ပါတယ်။တခြားရွေးချယ်ခံရသူတွေထဲမှာတော့ပါကစ္စတန်နိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင် Malala Yousafzai အင်္ဂလန်နိုင်ငံက Iris Elliswet ဘီမာဒီဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်သမရဂရောမစ်ရှယ်ဥပါမာတို့ပါဝင်ပါတယ်ထိတ်ဆုံးအမျိုးသား၁၀ယောက်ထဲကထိတ်ဆုံးအမျိုးသား၃ယောက်ထဲမှာတော့ပုတ်ယဟမင်းကြီးဖရန်စစ်ရီပပ်ဘလစ်ကန်ပါတီရဲ့သမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ပြင်နေတဲ့ဒေါ်နယ်ထရမ့်တို့ပါဝင်ပါတယ်ခင်ဗျာ
ဖူယိုရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစားမိုးဝင်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့တာပါအခုအရင်ဆုံးနားဆင်ကြရမယ့်သတင်းစာမတွေထဲမှာတော့အရင်ဆုံးငင်းပွားစရာဖြစ်နေတဲ့ဥပဒေချမ်းတစောင်းအကြောင်းကိုပြောပြပေးသွားမှာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းအမျိုးသားလွတ်တော်အမတ်တွေလိလာဖို့ဖြန့်ဝေခဲ့တဲ့ကလုံဥပဒေချမ်းတွေဟာနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်ရင်နောင်တက်လာမယ့်သမရရဲ့လုံပိုင်권ကိုကန့်တတ်ဖို့ရည်ရွယ်တာဖြစ်နိုင်တယ်လို့ပြည်ပရောက်မြမအရေးကျွမ်းကျင်သူတွေကဝေဖန်လိုက်ပါတယ်။လက်ရှိလွတ်တော်တက်တန်းကုန်ကန်ဤဒီဥပဒေချမ်းအစ်စ်ကိုအမျိုးသားလွတ်တော်ကရုတ်တရက်ပြန်ဖြန့်ဝေလိုက်တဲ့အပေါ်မှာတော့လွတ်တော်အမတ်တွေဘက်ကလည်းဝေဖန်မှုတွေရှိနေတာပါ။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်။
ဒီဇင်ဘာလ21ရက်နေ့ရက်စွဲနဲ့အမျိုးသားလွတ်တော်မှာဖြန့်ဝေခဲ့တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံဥပဒေချမ်းမှာအမျိုးသားလုံခြုံရေးကိစ္စရီနဲ့ပတ်သက်လာရင်သမရရဲ့ဆုံးဖြတ်ခွင့်အာဏာကိုကန့်တတ်လိုက်တာဖြစ်တယ်လို့ဒီဥပဒေမူကြမ်းကိုလေ့လာထားတဲ့ AHRC အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှေ့နေဦးမင်းလွင်ဦးကပြောပါတယ်
။ကာကွယ်ရေးဦးစီးချုပ်လှုပ်ရှင်တာလှုပ်ပြီးရင်သမရကခေါင်းခံဆိုတဲ့သဘောမျိုးတက်ရောက်နေတာကိုကျွန်တော်တွေ့ရတယ်။မြို့သားလုံခြုံရေးကိစ္စနဲ့ပတ်သက်လို့မဲခွဲဆုံးဖြတ်ကြတဲ့အခါမှာသမရကမဲပေးခွင့်မရှိဘူး။အရင်ဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့ဒီလိုမပါဘူး။အခုကျတော့ဗာပတိအမိမှာအနေထားမှာနေရမယ်။မဲပေးလို့မရတဲ့အတွက်နောက်ဆုံးငါမဲသွားတူနေရဆိုရင်တော့မှသမရရဲ့အကြံပြုချက်ကိုသူတို့ကမှတ်တမ်းပဲယူပြီးတော့ထားမှာနိုင်နာပြီးတော့ကျင့်သုံးမှာမဟုတ်ဘူးနော်အဲ့တော့ဒီကိစ္စကစစ်တပ်ကသမရရဲ့အမိန့်ချက်ကျော်လွန်ဖို့လုပ်ပိုင်ခွင့်အာဏာရအောင်စီမံပြီးတော့ရေးဆွဲတဲ့ဥပဒေဖြစ်တယ
်။အရင်2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေအရဆိုရင်ဒီကောင်စီမှာပါဝင်တဲ့စစ်ဖက်က6ဦးအရက်ဖက်က5ဦးမှာအမျိုးသားလုံခြုံရေးနဲ့ပတ်သက်ရင်သမရမှာဆုံးဖြတ်ပိုင်ခွင့်အာဏာရှိနေတာပါ။ဒါပေမဲ့ဒီဥပဒေချမ်းမှာသမရရဲ့အမိန့်ကိုကျော်လွန်ပြီးကာကွယ်ရေးဦးစီးချုပ်ကလုံပိုင်ခွင့်ရရှိစေဖို့နဲ့စစ်တပ်ကလိုအပ်ရင်တိုင်းပြည်အာဏာသိမ်းပိုင်ခွင့်ကိုပိုးပြီးလုံပိုင်ခွင့်ပေးထားတာတွေ့ရတယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ
်။အရေးပေါ်အခြေအနေတွေပေါ်ပေါက်လို့နောက်ဆုံးကာကွယ်ရေးဦးစီးချုပ်ကိုအာဏာလွှဲရပြီဆိုရင်တော့မှ6လတက်တန်းမလုံလောက်ဘူးဆိုရင်နောက်တစ်ကြိမ်တစ်နှစ်အထိတက်တန်းတိုးပြီးတောင်းနိုင်တယ်။သို့တော်လည်းပဲဒီကာကွယ်ဦးစီးချုပ်ကနေပြီးတော့ရွေးကောက်ပွဲတွေကျင်းပပြီးလို့အစိုးရအဖွဲ့တွေဖွဲ့စည်းတာဝန်ပေးအပ်အစဉ်ဒီနေ့တိုင်းစဉ်စဉ်အစိုးရအဖွဲ့စည်းတွေအားလုံးတာဝန်ပေးအပ်တာတွေပြီးပြီးတော့မှသူ့လုပ်ငန်းတာဝန်ပြီးဆုံးမယ်ဆိုတဲ့ကြံစည်တွေပါနေတာရှိတယ်အဲ့တော့တမတော်ကလိုအပ်ရင်သူအာဏာသိမ်းရင်တော့သိမ်းနိုင်နိုင်တဲ့အခြေအနေမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တို့ဒီဥပဒေကြမ်းမှာကျွန်တော်တို့တွေ့ရတယ်
ဒီဥပဒေမူကြမ်းကိုလွန်ခဲ့တဲ့တစ်နှစ်ကျော်ကတည်းကကြက်ခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်အမတ်ဦးတင်မြကအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်ကိုပေးပို့ထားတာဖြစ်တယ်လို့ပြည်တွင်းအခြေစိုက်သတင်းဌာနတချို့မှဖော်ပြထားပါတယ်ဒါပေမဲ့ဦးတင်မြကလက်ရှိဆေးခွင့်ယူထားပြီးအမျိုးသားလွှတ်တော်မှာကိုယ်တိုင်တင်သွင်းနိုင်ခြင်းလည်းမရှိသေးတဲ့အချိန်မှာအမျိုးသားလွှတ်တော်ရုံးကနေဒီဥပဒေမူကြမ်းကိုလွတ်တော်အမတ်တွေလေ့လာဖို့ရုတ်တရက်ဖြန့်ဝေခဲ့တဲ့အပေါ်မှာဝေဖန်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်။ဒီဥပဒေချမ်းမှာပါတဲ့အချက်တွေကိုကြည့်ရင်နောင်တက်လာမယ့်အစိုးရအသစ်ကိုဥဆောင်မဲ့ဒေါအောင်ဆန်းစုကြည်ရဲ့လုပ်ပိုင်ခွင့်အာဏာကိုရည်ရွယ်ကန့်သက်ထားတာမျိုးတွေ့ရတယ်လို့1990ပြည့်ရွေးကောက်ပွဲမှာ အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရလွှတ်တော်ကိုယ်စားလှယ်တယောက်လည်းဖြစ်ပြီးအခုအမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင့်ဆွေကပြောပါရစေ
။လက်ရှိလွှတ်တော်ကမကြခင်မဲ့တတန်းကုန်တော့မဲ့အချိန်မှာအခုလိုပြည်သူလူထုတခုလုံးမျက်ပြူးဆံပြားဖြဲ့လာအောင်ဆိုပြုချက်လို့ပြောရမယ်ပေါ့နော်။ဖြန့်ဝေမှုဆင်ရောက်လာတာကတော့တိုက်ဆိုင်မှုမဟုတ်ပဲတမင်တကာလုတ်တလားလို့ကျွန်တော်တန်တရားရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီ2008ပွဲစည်းပွဲအပြီးနောက်ထပ်လွတ်တော်မပေါ်ခင်နောက်ထပ်ဦးသိန်းစိန်သမဏမတက်ခင်ဒီနေ့ပဲဗိုလ်ချုပ်မှုကြီးတန်းရွှေမစင်းခင်မှာအဲ့ဒီလိုပဲအရေးပေါ်ကြီးညာချက်အရေးပေါ်ဥပဒေဆိုတာကြီးတွေလက်မှတ်ထိုးပြီးထုတ်သွားခဲ့တယ်ခင်ဗျ။အဲဒီသူတို့ဟိုဖြန့်ဝေတဲ့စာအရာနောက်လာမဲ့သမဏတွေဟာအမေပိပံကိုမရှိဘူးတနည်းအားဖြင့်ကန့်တိုက်သမတကိုကန့်တိုက်ချုပ်ချယ်တဲ့ဥပဒေတရားဖြစ်တယ်အဲ့တော့ကအခုလက်ရှိသမတမဟုတ်ဘဲနဲ့နောက်သမတကလည်းဘာပဲပြောပြော NLD ကလာမဲ့အဲသမတဖြစ်မယ်တနည်းအားဖြင့်ဒေါ်အောင်ဆန်းစုကြည်ဖြစ်သေးတောင်မှဖြစ်เสียလာလာတွေဖြစ်တဲ့အခါမှာဒီဒေါ်အောင်ဆန်းစုကြည်ကိုကန့်တတဲ့ဥပဒေတစ်ခုလို့မြင်တယ
်ဥပဒေကျမ်းမှာပါတဲ့ကာလုံကောင်စီမှာပါဝင်မဲ့17ဦးတို့ကတော့စစ်ဘက်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခတ်အပ်တဲ့နယ်စပ်ရေးရာဝန်ကြီးပြည်ထရေးဝန်ကြီးကာကွယ်ရေးဝန်ကြီးနဲ့တက်မတော်သားအမတ်တို့အဆိုပြုထားတဲ့ဒုတမရတအုပ်လို့ဖြစ်ပြီးအရက်ဖက်ကတော့တမရပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌနိုင်ငံသားရေးဝန်ကြီးနဲ့လွတ်တော်ကရွေးချယ်တဲ့ဒုတမရတအုပ်လို့ဖြစ်ပါတယ်ရှင
်မအင်ဂျင်နိုင်ပြပြသွားခဲ့တာပါတရုတ်နိုင်ငံအနေနဲ့အိန္ဒိယမြန်မာနိုင်ငံအတွင်းကနယ်မြေချင်းထိစပ်နေတဲ့ရှမ်းပြည်နယ်ရဲ့အေချမ်းတည်ငြိမ်ရေးကိုလိုလားပြီးရှမ်းပြည်နယ်ဖွံ့ဖြိုးရေးအတွက်လည်းအကူအညီပေးဖို့စိတ်အားထက်သန်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးဟွန်လျန်ကပြောပါရယ်ရွေးကောက်ပွဲပြီးနှစ်လနီးပါးကြာမှာ SNLD ဗဟိုရုံးချုပ်ကိုလာရောက်ပြီးရှမ်းတိုင်းဒေသခေါင်းဆောင်တွေနဲ့ပထမဆုံးအကြိမ်တွေ့ဆုံတဲ့အချိန်မှာအခုလိုပြောသွားခဲ့တာပါအကြောင်းစုံကိုဆက်သွယ်ဆောင်သတ်ထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
အရင်တော့ကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေကိုတီးခြားတွေ့ဆုံလေးမရှိတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံဟာရွေးကောက်ပွဲအပြီးမှာချင်းကပ်မှုအသစ်တွေလှုပ်လာတာတွေ့ရပါတယ်။ဒီဇင်ဘာလ28ရက်တနင်္လာနေ့မနေ့ပိုင်း10နာရီခွဲလောက်ကရန်ကုန်မြို့မှာရှိတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်ယုံမှာ SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်မှကြီးမစ္စတာဟွန်လျန်ကလာရောက်တွေ့ဆုံတာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမှုအတွင်းရှမ်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နိုင်ငံကကူညီလိုကြောင်းတရုတ်တန်အမတ်ကြီးကပြောတယ်လို့အဲ့ဒီတွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ SNLD ဒုဥက္ကဋ္ဌဦးဆိုင်စောအောင်က VOA ကိုပြောပါတယ
်အဓိကပြောတာကတော့ကျွန်တော်တို့မြန်မာပြည်နဲ့တရုတ်ပြည်ဟာနိုင်ငံချင်းမိတ်ဆွေနိုင်ငံဖြစ်တယ်ရှမ်းပြည်နယ်နမိတ်နဲ့တရုတ်ပြည်နယ်လည်းပဲကဖြစ်ဆက်တာအများကြီးရှိတယ်အဲ့တော့ကညီရင်းအဖို့လိုလည်းဖြစ်တယ်အဲ့ကြောင့်ဖွံ့ဖြိုးရေးအတွက်အကူအညီပေးကြတာဆိုပြီးတော့စစချင်းမိတ်ဆက်ပြောပါတာဖွံ့ဖြိုးတိုးတက်ဖို့အတွက်တရုတ်ပြည်ကမိပညာလည်းရှိတယ်လူလည်းရှိတယ်ပတ်စံလည်းရှိတယ်အဲ့ဒါကိုဖွံ့ဖြိုးတိုးတက်မှုအတွက်ကူညီခြင်းနဲ့
အဲ့တော့လေအရင်တုန်းကဒီတိုင်းသားပါတီတွေတိုင်းသားအဖွဲ့အစည်းတွေကိုချင်းကပ်တာမျိုးမရှိတဲ့တရုတ်အစိုးရအာဏာပိုင်တွေကရှမ်းတိုင်းသားဒေသမှာဖွံ့ဖြိုးတိုးတက်မှုတွေလုတ်ချင်ပါတယ်လို့ဟိုသူတို့ကနေစပြီးတော့ချင်းကပ်လာတဲ့ထူးခြားချက်ကဘလို့အကြောင်းတူတွေရှိတာမို့လို့ခံမှန်းမိလဲခင်ဗျအ
ခုလာတဲ့တရုတ်သားမှလည်းကျွန်တော်လည်းပြောလဲပါအရင်ကတော့တခါမှတွေ့ဆုံတာမရှိဘူးအဲသူတို့လည်းပါပြောလဲဆိုတော့ဟုတ်ပါတယ်အခုကလည်းပဲသူတို့မူရီပြောင်းနေပြီပေါ့အဲကြောင့်မို့လို့ဒီနိုင်ငံချစ်ကြည်ရေးမှာသူတို့ထဲထဲဝင်ဝင်ပေါ့အစိုးရအပြင်အရင်ကမလုတ်ခွဲတဲ့ဒီပြည်တွင်းအဖွဲ့အစည်းနိုင်ငံရေးပါတီနဲ့အခုတွေ့ဆုံတယ်လို့သူတို့ဒီလိုပဲပြောပါတယ
်မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေဟာရှမ်းပြည်နယ်အတွင်းမှာအခုချိန်ထိတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်တရုတ်နဲ့နယ်စပ်ထိစပ်နေတဲ့ရှမ်းပြည်နယ်တည်ငြိမ်အေးချမ်းရေးကိုတရုတ်နိုင်ငံကလိုလားကြောင်းတရုတ်တန်မကြီးဟွန်လျန်ကပြောဆိုသွားတယ်လို့ဦးဆိုင်စောအောင်ကပြောပါတယ
်အဲ့တော့သူတစ်ချက်ပြောတာကပါလဲဆိုတော့မြန်မာပြည်ရဲ့မြောက်ပိုင်းကျွန်တော်တို့နယ်စပ်ချင်းတိတဲ့ရှမ်းပြည်နယ်ပေါ့အဲ့ဒီနယ်စပ်တစ်လျှောက်မှာတော့ဒီငင်းငင်းနဲ့အေးချမ်းချမ်းချမ်းဖြစ်ချင်လဲဆိုတော့သဘောထားပဲပြောပါတယ်ကျွန်တော်ထင်တာတော့တို့ဒီတရုတ်ပြည်ရဲ့နယ်နိမိတ်တစ်ချောင်းမှာတိုက်ပွဲဖြစ်တာမတည်ငင်ဖြစ်တာတော့တို့စိုးရိမ်တယ်လို့ကျွန်တော်ထင်တာပဲ
နောက်တစ်ခုက NLD ပါတီအစိုးရဖွဲ့ပြီးတဲ့နောက်ပိုင်းမှာအရင်စစ်စိုးရလက်ထက်သဘောတူချုပ်ထားတဲ့ဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစီးပွားရေးစီမံကိန်းတွေပေါ့နော် အပြောင်းလဲဖြစ်လာမှာတို့အကန့်အသတ်ခံရမှာတို့ ਨੇ ပတ်သက်ပြီးတော့တရုတ်ဘက်ကစိုးရိမ်မှုရှိနေတာကိုမြင်ရလားခင်ဗ
ျဒီကနေ့ကျွန်တော်တို့ဆွေးနွေးတဲ့ဖြစ်မှာတဲ့တော့ဒီဟာစိုးရိမ်တယ်လို့တော့ဇလုံးတပါတာကိုနဲ့အရေးအခြေမတွေ့ရပါဘူးခင်ဗ
ျတရုတ်တမ္မာကြီးဟွန်လျင်ဟာ SNL ဥက္ကဋ္ဌဦးခွန်ထွန်းဦးနဲ့တနအီကြော်ကြာတွေ့ဆုံခဲ့ပြီးဒီတွေ့ဆုံမှုအတွင်းရွေးကောက်ပွဲကိစ္စလက်ရှိနိုင်ငံရေးအခြေအနေနဲ့ငြိမ်းချမ်းရေးကိစ္စရှမ်းပြည်နယ်နဲ့ထိစပ်နေတဲ့နေဆက်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့SNLD Facebook စာမျက်နှာမှာရေးသားထားပါတယ်မြန်မာပြည်ရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုဟာလွယ်ကူပျော်ပြောင်းလိမ့်မယ်လို့မျှော်လင့်မိကြောင်းတရုတ်တမ္မာကြီးကဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ဖျက်ပြသွားတာပါရှမ်းလက်နက်ကိုင်တွေတအောင်အဖွဲ့တွေနဲ့စီရင်တင်မှနေစေနည်းမြေအေးချမ်းမှုမရှိသေးတဲ့ရှမ်းပြည်နယ်အတွင်းကကြေးရွာ၃ရွာကိုအစိုးရတပ်နဲ့ပြည်သူစစ်တွေဝင်လာပြီးရွာသားတွေကိုရိုက်နှက်စစ်ဆေးခဲ့တာဟာလူမဆန်တဲ့လုပ်ရဖြစ်ပြီးပြုပြင်ပြောင်းလဲရေးဖော်ဆောင်နေပါတယ်ဆိုတဲ့အာနာယအစိုးရနဲ့စစ်တပ်ရဲ့ရည်တည်ချက်ကိုမေကွန်းထုတ်เสียဖြစ်နေတယ်လို့တအောင်းအမျိုးသမီးအဖွဲ့ကပြောပါတယ်။အခုလိုစစ်တပ်ဘက်ကဒေသခံတွေပေါ်ပြုမှုချက်တွေကိုနှန့်ခမ်းအခြေဆိုင်ချင်းမြန်တပ်မဌာနချုပ်တပ်မမှုကိုလည်းဖြည့်ရှင်းပေးဖို့အကြောင်းကြားထားတယ်လို့သိရပါတယ်။အကြောင်းစုံကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆက်ခရိုင်နမ်ခမ်းမြို့နယ်တွင်ကစေကင်းကျေးရွာ၊မန်ပူးကျေးရွာ၊မန်ပန်ကျေးရွာ၃ရွာကရွာသူရွာသားတွေကိုအစိုးရစစ်တပ်နဲ့ပမ်ဆေးပြည်သူစစ်အဖွဲ့ကနေစစ်ဆေးမေးမြန်းပြီးတော့ရွာလေးမှာစုဝေးထိုင်ခိုင်းထားပြီးတော့ဖမ်းဆီးရိုက်နှက်တာတွေပစ္စည်းယူငင်သိမ်းဆီးတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စေကင်းရွာတွေကိုလည်းပစ်ခတ်တိုက်ခိုက်ခဲ့လို့ရွာသားတွေကတိမ်းရှောင်နေကြရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နမ်ခမ်းမြို့နယ်အခြေဆိုင်အမှတ်88ချေမြန်တက်မဌာနချုပ်တက်မမှုစီကိုကျေးရွာသူကျေးရွာသားတွေကအရေးယူပေးဖို့တိုင်ကြားထားတယ်လို့လည်းသိရပါတယ်။ဒီလိုမျိုးအပြစ်မဲ့ရွာသားတွေအပေါ်ဒီလိုလှုံ့ဆော်တာဟာလူသားမဆန်တဲ့လုပ်ရပ်ဖြစ်ပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအနေနဲ့ဒီဖြစ်ရပ်မှာထိခိုက်နေနာခဲ့ရတဲ့ဒေသခံပြည်သူတွေအတွက်တရားမျှတမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေဆောင်ရွက်ပေးပါလို့တအောင်းမျိုးသမီးအဖွဲ့ရဲ့အတွင်မှုလွေးပိုးညင်ကပြောဆိုလိုက်ပါတယ
်။ရွာအုပ်ချုပ်ရေးမှုနဲ့နေနာတဲ့လူတွေကသူတို့ကအင်္ဂါပုံဆံအမှတ်ပို့ထားတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဒီတမရှိရှိနဲ့ဆက်စပ်မှုရှိပြီးတော့မှဒီပြည်သူစစ်နဲ့ဆွေရတာနဲ့ပေါင်းပြီးတော့မှဒီရွာသားတွေဒီလိုတောက်လို့တဲ့ကိစ္စကတော့ဘလို့မှလူသားမဆန်တဲ့ကိစ္စတွေဖြစ်တယ်နောက်ခုကအာကျမတို့အနေနဲ့လည်းဖြစ်ပြနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှလုံးဝကန့်ကွက်ရှင်းချတယ်ပေါ့နော်ဘာဖြစ်စေချင်တယ်လဲဆိုလို့ရှိရင်ဒီနေ့မှလည်းရွာရွာသားတွေအတွက်အထူးကအမှန်တရားနဲ့တရားမျှတမှုရှိဖို့အတွက်တရားရေကပဲလောက်လောက်အုပ်ချုပ်ရေးကလောက်လောက်ဒီလိုမျိုးဖြစ်ဖို့အတွက်ကျမတို့ကပြောချင်တယ်တောင်းဆိုချင်တယ
်တောင်းမျိုးသမီးကအတွင်းမှုတလွေးမှုခန့်ကလည်းရှမ်းပြည်နယ်တွင်ကဒေသခံပြည်သူတွေကိုနှိပ်စက်ညှဉ်းပန်းနေတဲ့ဒီလိုလုပ်ရတဲ့နဲ့ပတ်သက်လို့ရတန်းကနေရပ်ပေးဖို့အစိုးရနဲ့စစ်တပ်ကိုတောင်းဆိုပါတယ်လို့ပြောပါတယ
်ဒါကလူ့ခွင့်ရေးချိုးဖောက်မှုတကယ်ကိုကြီးကြီးမားမားလူ့ခွင့်ရေးချိုးဖောက်မှုဖြစ်တယ်ဒီလိုမျိုးတွေမလုပ်သင့်ဘူးပေါ့နော်အကောင်ဆုံးကတော့ပေါ့နော်အဲ့ဒီချိုးစစ်စင်နေတဲ့ဟာတွေရပ်ဖို့လိုတယ်ပြီးရင်ကျမတို့ဒီအပြင်းမဲ့တဲ့ပြည်သူတွေကိုအဲ့လိုမျိုးဝင်ရောက်စစ်ဆေးတဲ့ဟာတွေနှိပ်စက်တဲ့ဟာတွေကြီးကြီးရဲ့လူကြီးတဲ့ဟာတွေတော့ဒါဖြစ်ပြန်ပြီပေါ့ဆိုရင်ရတာတွေအရင်စောင့်နေကြတယ်အဲတကယ်လို့အဲ့နာလေးမှာသူတို့ရဲ့စစ်တပ်တွေဘာတွေရှိတယ်ဆိုရင်အများဆုံးစုခွာပေးစီချင်တယ်ပေါ့နော် PVC ရမှုအပက်လည်းတရားမျှတမှုရှိအောင်လုပ်ပေးဖို့လိုအပ်တာပေါ့
ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာပြည်တွင်းငြိမ်းချမ်းရေးနဲ့စီးရေးပဋိပက္ခတွေအေးချမ်းအောင်လို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖော်ဆောင်နေကြမှာပဲအခုလိုမျိုးတိုင်းရင်းဒေသတွေမှာဒေသခံတိုင်းရင်းသားပြည်သူတွေကိုမြန်မာစစ်တပ်ဘက်ကပြုမှုလှုံ့ဆော်ချက်တွေဟာအမှန်တကယ်ငြိမ်းချမ်းရေးလိုလားမှုအပေါ်မှာမေးခွန်းထုတ်စရာဖြစ်နေပါတယ်လို့တအောင်မျိုးသမီးဖွဲ့ကလူဝေးပူညင်ကပြောပါတယ
်ဒီလိုမျိုးကိစ္စကဖြစ်ကုန်မဖြစ်တဲ့တော့လေခင်ဗျာဆိုင်ဥပဒေမဲ့လုပ်နေတဲ့ကိစ္စတွေကဒီလိုမျိုးဆက်ဖြစ်နေမယ်ဆိုလို့ရှိရင်ဒီလိုထူရဲ့ယုံကြည်မှုကလောကိမက်ပဲဒီလိုအချင်းဆုံးနှိမ့်ဆက်မှုတွေဖန်စီတာတွေမတင်နိုင်မတင်တာတို့ချက်ချင်းဝင်တဲ့ဟာမျိုးတွေကတကယ်ဆိုလို့ရှိရင်ဖြစ်ပုံမဖြစ်ခင်တော့ဘောအဲ့လိုမျိုးဆက်ဖြစ်နေမယ်ဆိုလို့ရှိရင်တော့တိတ်ထားတယ်ကျမတို့ကပြပြင်ပြောင်းလဲမှုတစ်ခုစီကိုဥတည်နေတာမဟုတ်ဘူးလို့ကျမပြောချင်တယ်ကာကွယ်ရေးဥစည်းချုပ်ဘယ်ဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မှပြောလိုက်လို့ရှိရင်ငါတို့အထက်ကမတည်လို့ရပါဘူးဆိုတဲ့ကိစ္စမျိုးမဖြစ်ဖ ೇನೆ တာဝန်မျိုးတာဝန်ခံမှုတော့ရှေ့ဆေးချင်တယ်
ချမ်းပြည်နယ်ထဲမှာအပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA တောင်ပိုင်းတပ်နဲ့ NCA လက်မှတ်မထိုးထားတဲ့တအောင် TLN တပ်တို့ကြားနိုမာလာ28ရက်နေ့ကနေစလို့ဒီဇင်ဘာလ24ရက်နေ့အထိတိုက်ပွဲတွေဖြစ်ခဲ့ပြီးတစ်ချိန်တည်းမှာပဲတအောင်တပ်နဲ့အစိုးရတပ်တို့ဟာမန်တုံမြို့နယ်ပန်ခါကျေးရွာဆိုင်းလိန်ကျေးရွာတို့ကြားမှာဒီဇင်ဘာလ28ရက်နေ့ကတိုက်ပွဲဖြစ်ခဲ့တယ်လို့ဒီဇင်ဘာလ26ရက်နေ့ကလည်းတွန်ပုတ်ကျေးရွာနဲ့လမ်းဆောင်ကျေးရွာအကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသတွင်းမှာစစ်ရေးကတင်းမာနေစေအနေအထားဖြစ်ပါရဲ့ရှင
်မဆုံမွန်စုံစမ်းတင်ပြသွားခဲ့တာပါအခုတခါတော့နှစ်ရှည်ထောင်တန်းကြခံရတဲ့ကချင်တိုင်းရင်းသားတဦးတရသေးလွတ်မြောက်ခဲ့တဲ့အကြောင်းပြပြပေးမှာပါကချင်ပြည်နယ်အတွင်းအစိုးရနဲ့ကချင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အချိန်2012ခုနှစ်ကစလို့တရားမဝင်အဖွဲ့နဲ့ဆက်သွယ်မှုတခါဖောက်ခွဲမှုပုံမှန်တွေနဲ့ဖမ်းဆီးခံထားရတဲ့ဥပရန်ယုံကိုတရသေးပြန်လွတ်လိုက်ပါပြီဥပရန်ယုံဟာဒုက္ခသည်စခန်းမှာခိုလုံနေသူတူဖြစ်ခဲ့ပြီးလှုပ်အားကယူပြီးတော့နွားကြောင်းအငှားလိုက်ချိန်မှာဖမ်းဆီးခံခဲ့ရတာပါထောင်တန်းနှစ်20ကျော်ချမှတ်ခံခဲ့ရပြီးတဲ့နောက်အယူခံအစစ်စစ်တက်ခဲ့ပြီးတော့မှအခုလိုတရရသေးလွတ်လာခဲ့ပုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
် KIO ကချင်လွတ်မြောက်ရေးတပ်မတော်နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်ဒီဖောက်ခွဲမှုပုံမှတ်တွေအပါအဝင်ပုံမှတ်6ခုနဲ့တရားစွဲဆိုပြီးမြို့နယ်ခရိုင်နဲ့ပြည်နယ်တရားရုံးတွေကနေဥပဒေရုံးကိုထောင်ဒဏ်22နှစ်အပြစ်ပေးခဲ့တာဖြစ်ပါတယ်။သူဟာတရားမဝင်အသင်းအဖွဲ့နဲ့ဆက်သွယ်မှုဖောက်ခွဲမှုစတဲ့အမှု6မှုနဲ့2012ခုနှစ်ကတည်းကဖမ်းဆီးခံခဲ့ရတာပါ။ဥပဒေရုံးကိုထောင်ဒဏ်22နှစ်ချမှတ်လိုက်ပြီးတဲ့နောက်မှာတော့သူဟာအပြစ်မရှိတဲ့အကြောင်းအယူခံအစ်စစ်င့်တက်ခဲ့ရမှာနေပြီးတော့တရားလွှတ်တော်ရုံးကနေသူ့ကိုတရသေးလွှတ်လိုက်တဲ့အကြောင်းသူ့ရဲ့အကျိုးဆောင်ရှေ့နေဦးမာခါကဆိုပါတယ
်တရသေးလွှတ်တော့ကိုကဒီလိုပေါ့ဒီအောက်ယုံကနေသူ့ကိုဒီထုံတန်းတွေခြားထားတဲ့အစ်မို့လို့သူအစစ်စင်အယူခံတတ်တာပေါ့နော်အဲ့ဒီအယူခံတတ်တာဒီနေပြီးတော့တရားလွှတ်တော်ချုပ်ကိုရောက်သွားတယ်အဲ့ဒီနေပြီးတော့တရားလွှတ်တော်ချုပ်ကနေအဲ့ဒီအောက်ယုံကချမှတ်ထားတဲ့ပြစ်တမ်းတွေဟာမာယူနေစုရဲ့ဟာနဲ့သူအပြစ်မရှိတယ်လို့လိုက်တယ်ပေါ့နေပြီးတော့တရားလွှတ်တော်ချုပ်ကနေအပြစ်မရှိလို့ပြောပြီးဆိုသူဒီမှာနောက်ပိုင်းမှာပေါ့နော်သူဒီဝရန်စာမားတယ်ဆိုတော့မလွတ်သေးတော့ပေါ့ဒီနေ့မှလွတ်တော့ပေါ့နော်ဆိုဒီထဲမှာတော့မှသူအကြေးနေနေခဲ့ရအဲသူနဲ့အတူဖမ်းခံရတဲ့ပြောက်လဖိုက်ကံဆိုရှိတယ်အတူတူပဲပေါ့နော်သူမြောက်အတူတူပဲအဲ့ဒီလဖိုက်ကံကျတော့ဒီနေ့ချင်းချင်းမလွတ်သေးဘူးအဲအခုမှလွတ်လာတာပေါ့နော်ဘရန်ယောကတော့ဒီနေ့မှလွတ်လာတယ်နောက်လဖိုက်ကံကျတော့အခုထောင်ထဲမှာရှိနေတုံးပေါ့
ဖမ်းဆီးခံရခြင်းကနှိမ့်ဆက်ညှဉ်းပန်းမှုတွေခံရတဲ့အတွက်လူအခွင့်အရေးချိုးဖောက်မှုတွေလည်းခံရတယ်ဆိုပြီးရှေ့နေဖြစ်သူကဆိုပါတယ်
ကျင်းထောင်မှာတော့3နှစ်ကျော်တော့သူ့ဆွဲထားတဲ့အမှု6မှုရှိတယ်။ဒီအမှသူကတော့နှစ်ပိုင်းပေါ့နော်။တစ်ပိုင်းကတော့ဒီသူ့ဒီဖန်ဆီးချုပ်နှောင်ထားတဲ့ခြင်းမှာသူ့ဒီတကယ်ဟိုရေးရဲဆက်ဆက်ပေါ့နော်။ဒီလူမဆန်းစွာနှိမ့်ဆက်ညင်ပန်းမှုအပိုင်ရှိတယ်။အဲနောက်တစ်ပိုင်းကတော့သူ့ကိုဒီလိုထောင်တန်းချမှတ်တာလုံးဝတာအပြစ်နဲ့မှငကူတည်းကသူတည်တာပေါ့နော်။ဒီဆိုင်ရဖားတို့ရေးတို့ဆိုတာငကူကတည်းကတည်တယ်။သူတို့တမင်တကာပေါ့နော်ဒီဟာအပြစ်ရှိတယ်ပေါ့အပြစ်ရှိတယ်ဆိုပြီးမှလောက်ကြံဖန်တီးပြီးမှတရားဆွဲဆိုပြီးမှထောင်ချတဲ့အကိစ္စဖြစ်တဲ့ခါကျတော့လုံးဝဒါလူခွင့်ရေးကိုအကြီးကျယ်ချိုးဖောက်တဲ့ကိစ္စပေါ့နော်အဲဒါကြောင့်ဒီ3နှစ်ကျော်လဲဒီလိုထောင်ထဲမှာဖတ်ပြီးနေရတယ်ဆိုတဲ့ဟာသူကတော့အများကြီးဒါညစ်နာတော့ပေါ့
ဥပဒေရုံးနဲ့အတူဖမ်းဆီးခံရတဲ့သူနဲ့အမှုတွေအမျိုးသားတဦးကိုလည်းမြကြီးနာချင်းထောင်ထဲမှာပဲထောင်တန်း20ချထားပြီးသူ့ကိုတော့ပြန်လွှတ်ပေးခြင်းမရှိသေးဘူးဆိုပြီးအကျိုးဆောင်ရှေ့နေဥမာခါကဆက်ပြောပြပါတယ်
တော့လည်းဖိုက်ကံကိုကြတော့သူတို့ဒီဆိုင်ရဖားတွေရေးတွေလှုပ်ဆုပ်ထားတော့ပေါ့နော
်ဟုတ်ကဲ့
ဒီလဖိုက်ကံကတော့တရားရုံးမှာဒီချောက်ချက်ယူတယ်ဆိုတဲ့ပုံစံနဲ့သူတို့ဒီလှုပ်ထားတဲ့ကိစ္စရှိတယ်လဖိုက်ကံကတော့အဲ့လိုချောက်ချက်ပေးတာလုံးဝမရှိခဲ့ပေါ့နော်အဲ့ဒီဟာကိုသူတို့ကချောက်ချက်ယူထားတာရှိတယ်ဆိုရင်တော့တရားရုံးမှာအဲ့လိုယူထားတယ်ဆိုရင်မှနမို့အတွက်အဲ့လိုလှုပ်ထားတဲ့ခါကျတော့အခုအဲ့ဒီနမို့အတွက်မလို့ဘူးဖြစ်တာပေါ့
ဥပဒေရုံးဟာကချင်လွတ်မြောက်ရေးတပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့2012ခုနှစ်ကစပြီးနေရရင်ကိုဆွန့်ခွာကရွှေဆက်ဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေခဲ့တာပါသူဟာဒုက္ခသည်စခန်းကနေအခကျင်းငွေယူပြီးနွားမောင်းလိုက်သွားရင်းနဲ့ဖမ်းဆီးခံခဲ့ရပြီးနွားပိုင်ရှင်တွေကိုတော့အာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်နောက်ဆုံးမှာတော့ဥပဒေရုံးနဲ့နောက်တဦးကိုတော့တရားမဝင်အသင်းနဲ့ဆက်သွယ်မှုဖောက်ခွဲမှုပုံမှတ်တွေနဲ့နှိရှေထောင်တန်းများချမှတ်ခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ဒီဇင်ဘာလ29ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲဖန်ယူနှาศင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းနိုင်ယူအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုအရင်ဆုံးနှาศင်ရဖို့ရှိပြီးမနက်ခင်းလေးလာနိုင်ကြမယ့်အမေရိကန်သုံးအင်္ဂလိပ်သင်ခန်းစာကတော့
When her husband started getting back home late from work Mary smelled
a rat ဆိုတဲ့အီရန်အသုံးကိုလေလာနားဆင်နိုင်ကြပါတယ်။တခါအမေရိကန်သမ္မတရဲ့ခရစ်စမတ်အားလိုက်ရဲ့အကြောင်းပါဝင်မဲ့သုဒ္ဓဆုံးလေအမေရိကန်ခီးစဉ်အမေရိကန်တခွင်ခီးစဉ်နဲ့အတူစီးပွားရေးကဏ္ဍကိုလည်းနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာသတင်းတွေကိုမူလစောင်းပါရှင်ရဲ့အားပေါ်မပြတ်ဥဆံမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။ပထမဦးဆုံးတင်ပြပေးချင်တာကတော့ Global Post သတင်းစာမှာဆောင်းပါးရှင် Patrick Wynn ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံကကြီးမားလာတဲ့ကြောက်စိမ့်တူးဖော်တဲ့လုပ်ငန်းကြီးမှာဘာကြောင့်လူတွေတေချေနေရတယ်လဲဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်။ဒီလူတွေဟာကံအကျိုးပေးလေးများခံစားရမလားဆိုပြီးတော့ကြောက်စိမ့်အပိုင်းအစလေးတွေကိုရှာဖွေနေရင်ဘာမှတန်ဖိုးမရှိတဲ့ကြောက်အမှုန်အစတွေမြေစာတွေပြိုကျရာကပြိမိပြီးတော့တည်ဆုံးခဲ့ရတာဖြစ်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကကြောက်စိမ့်တူးဖော်ရာဒေသမှာနိုဝင်ဘာလ22ရက်နေ့ကလူပေါင်း100ကျော်တေဆုံးခဲ့ရပြီးပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကလည်းလူဒါဇင်ပေါင်းများစွာထပ်မံပြီးတော့တေဆုံးခဲ့ရပါတယ်။ဒီလိုကြီးမားလာတဲ့အဖြစ်အပျက်ကြောင့်မြန်မာနိုင်ငံရဲ့ကြောက်စိမ့်တူးဖော်ရေးလုပ်ငန်းမှာလူမဆန်မှုတွေအဂရိလိုက်စားမှုတွေကိုသတိပြုလာခဲ့ကြရတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံကကြောက်စိမ့်မိုင်းနေရှိရာအရဟာအာရှတိုက်မှာအဆိုးရွားဆုံးနေရာတစ်နေရာဖြစ်တယ်လို့လည်းဆိုပါတယ်။လူတွေတေဆုံးတာဟာဥပဒေမဲ့မဖွဲ့မရာကိစ္စတွေဖြစ်ရိုးဖြစ်စဉ်ဖြစ်နေတယ်လို့အပြင်ကလူတွေဝင်ရောက်ကြိရှိလေးလာတာမျိုးမလုပ်နိုင်အောင်လဲအစိုးရကတားမြစ်ထားတဲ့ဒေသဖြစ်တယ်လို့ထောက်ပြထားပါတယ်။တချိန်ကစိမ့်ဆုံနေတဲ့တောင်ကုန်းတွေရှိတဲ့နေရာဟာအခုတော့ဘောလုံးကွင်းအရွယ်ပမာဏရှိတဲ့ကျင်းကြီးတွေဖြစ်နေပြီလို့ရေးသားထားပါတယ်။ဒီလိုကြောက်စိမ့်တူးဖော်ရှာဖွေတဲ့လုပ်ငန်းရဲ့အများစုကိုမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့သူတို့နဲ့ဆက်နွယ်ပတ်သက်နေသူတွေကလူကြီးအုပ်ထားတာဖြစ်ပြီးတော့ကြီးမားတဲ့စက်ရန်တရားကြီးတွေအုံပြုပြီးတော့နေ့စဉ်တူးဖော်နေကြတာဖြစ်တဲ့အကြောင်းရေးသားထားပါတယ်။ဖာကန်ဒေတာကကြောက်စိမ့်တူးဖော်ရေးလုပ်ငန်းကနေ2014ခုနှစ်တစ်နှစ်အတွင်းမှာတင်အမေရိကန်ဒေါ်လာ31ဘီလီယံအကျိုးမြတ်ရရှိခဲ့တယ်လို့ Global Witness အဖွဲ့ရဲ့ဒေတာတွေးရှိချက်အစီရင်ခံစာမှာဖော်ပြခဲ့တာကိုထောက်ပြထားပါတယ်။ကြောက်စိမ့်ဟာမြန်မာနိုင်ငံအတွက်တဘာဝအရင်းမြစ်ဆုလက်တဘာဖြစ်ပေမဲ့တကယ်အကျိုးခံစားနေရသူတွေကလူနည်းစုဖြစ်ပါတယ်။တကယ်တော့ဒီကရတဲ့အကျိုးမြတ်ဟာမြန်မာနိုင်ငံအတွင်းစာတင်ကြောင်းတွေဆေးရုံတွေလမ်းတွေကောက်မုံအောင်လုပ်ပေးနိုင်တဲ့စသဖြင့်ရေးသားထားပါတယ်။အခုတေဆုံးကြရသူတွေဟာဆက်ရန်တရားကြီးတွေနဲ့တူးဖော်ပြီးတော့စွန့်ပစ်တဲ့မြေစာပုံတွေထဲမှာပါလာတဲ့ရေမဆေးကြောက်ဆိုတဲ့အပိုင်းအစာလေးတွေကိုလိုက်လံရှာဖွေနေကြသူတွေဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို Global Post မှာဖတ်ရှုနေပါတယ်နောက်ဆက်လက်တင်ပြပေးချင်တာကတော့ဒီယူမီယူရီရှင်ဘွန်းသတင်းစာရဲ့စီးပွားရေးကဏ္ဍမှာရေးသားထားတဲ့မြန်မာနိုင်ငံမှာအာမခံလုပ်ငန်းဈေးကွက်ပေါ်ပေါက်လာမဲ့အနေအထားတွေ့မြင်နေရပြီဆိုတဲ့ဆောင်းပါးဖြစ်ပါတယ်အနာဂတ်မှာပြပကွန်မြူနတီအတွက်ဈေးကွက်တကားပွင့်လာဖို့အလားအလာရှိနေတဲ့မြန်မာနိုင်ငံမှာအာမခံလုပ်ငန်းဖွံ့ဖြိုးလာစေဖို့အတွက်ဂျပန်အာမခံလုပ်ငန်းလုတ်ကင်သူတွေနဲ့ဘန်ဒါယီအကျိုးဆောင်အေဂျင်စီ FSA တို့ကအကူအညီပေးဖို့ကမ်းလှမ်းနေကြပြီလို့ရေးသားထားပါတယ် FSA ဟာမြန်မာနိုင်ငံအတွင်းအသက်အာမခံနဲ့အထွေထွေအာမခံလုပ်ငန်းအတွက်အကူအညီထောက်ပံ့ပေးမှာဖြစ်ပြီးတော့ဒါကစီးပွားရေးကိုလည်းဖွံ့ဖြိုးတိုးတက်လာစေနိုင်ပါတယ်အေဂျင်စီအနေနဲ့ရှင်းလာမယ့်နှစ်ဒေါန်ဆန်းစုကြည်ခေါင်းဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထံကိုအာဏာလွှဲပြောင်းပေးပြီးဆိုရင်နိုင်ငံခြားကယင်းနှိမ့်နှံမှုတွေပုံမဝင်ရောက်လာလိမ့်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။အခုဆိုရင်တချို့ဂျပန်ကုမ္ပဏီတွေကမြန်မာကုမ္ပဏီတွေရဲ့ထုတ်ကုန်မြင့်တင်ရေးတွေကိုအကူအညီပေးဖို့ကမ်းလှမ်းထားပြီးဖြစ်တယ်လို့လာမယ့်ဇူလိုင်လကစလို့ပြည်တွင်းအာမခံကုမ္ပဏီတစ်ခုနဲ့တွဲပြီးတော့ကျန်းမာရေး တည်ဆုံးမှုတွေအတွက်အာမခံကိစ္စတွေကိုလှုပ်ဆောင်မှာဖြစ်ကြောင်းရေးသားထားပါတယ်အပြည့်စုံကိုဒီ Humidity ရှင်ဘုံမှာဖတ်ရှုနိုင်ပါတယ်
ထိုင်းနိုင်ငံကော့တောင်ကျွန်းမြမအခေါ်လိတ်ကျွန်းမှာပြည်တင်ကဘာလက်ခီးတဲ့နှုတ်ကိုတတ်ခတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြမလူငယ်နှုတ်ကိုထိုင်းတရားရုံးကတည်တံ့ချတဲ့ပေါ်မြမနိုင်ငံတွင်းမှာရောပြည်ပရောက်မြမတွေကပါကန့်ကွက်ဆန္ဒပြတာတွေနေ့စဉ်လိုဖြစ်နေပါတယ်ဒီဆန္ဒပြပွဲတွေကနေအမျိုးသားရေးအသွင်ဆောင်ပြင်းထန်တဲ့အခြေအနေကိုဥမတီပဲလူငယ်နှုတ်အတွက်တရားမျှတမှုရရေးစီဥတီသွားနိုင်မယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါသလားအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
အင်္ဂါနေ့ညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလေးဖို့ထပ်မံဖိတ်ခေါ်လိုက်ပါရရှင်အခုဆက်ပြီးနားဆင်ရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လတ်လတ်တန်းကစီစဉ်ပို့ချပေးမှာဖြစ်ပါတယ
်ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
Smell a rat
ဖြစ်ပါတယ်စာလုံးပေါင်းကSMELL smell ga anan ya ra e ga taku de kaung orit red ga jwe so ro sakwai thong ye dai yai de be ga ro jwe anan ya ra bo di thong sin tet la de nau chang ga ro jwe pu anan ga lu so ba de jwe pu ha tain nan pi tait ko khan ya khet de atwe chang le di thong ye idiom a de be ga ro ba ye nya ye lu a ti cha ma ti be ne a ti sait ga ni de khu khu ma tin ga sia mu ma na နှစ်မျိုးစရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွတ်ပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လीလို့ဒီပဲရပါတယ်
When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်းနာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးအရဘယ်လိုပြောမလဲ?
Smell a rat.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။လာလာတဆီစဉ်တက်ဆက်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုစီးပွားရေးဘက်ကိုလည်းကြည့်ကြရအောင်ပါ။ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့စိုက်ပျိုးရေးကဏ္ဍကိုအာရုံစိုက်ပြီးသမ္မတဦးသိန်းစိန်လက်ထက်အတွင်ဆောင်ရွက်ခဲ့တဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချိန်မြင့်သွားမယ်လို့မျှော်လင့်ရပါတယ်။နောက်တက်လာမယ့်အစိုးရသေးရဲ့စီးပွားရေးမူဝါဒတွေအကြောင်းပြည်ဦးသတင်းတော်ရွန်ကော်ပင်ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုအခြေခံပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအရက်သားအုပ်ချုပ်ရေးစနစ်ကို2011ခုနှစ်မှာအာဏာလွှဲပြောင်းပေးလိုက်ပြီးကတည်းကစီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုစတင်တွေ့ရှိလာခဲ့တာပါဒါပေမဲ့လက်ရှိဆောင်ရွက်နေတဲ့ပြောင်းလဲမှုတွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေကတော့နှေးကွေးနေဆဲဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတရားဝင်မဟုတ်တဲ့စီးပွားရေးမူဝါဒဆိုင်ရာအကြံဉာဏ်တွေပေးနေသူလည်းဖြစ်ဩစတြေးလျနိုင်ငံမက်ကရီတက်ကတူကစီးပွားရေးပါမောက္ခလည်းဖြစ်တဲ့ရှောင်းတန်နယ်ကတော့အဲ့ဒီအခြေအနေတွေမကြခင်မှာပြောင်းလဲလာတော့မယ်လို့ပြောပါတယ်
။ The story above all was that in agriculture things are not very good so a reorientation I think of economic policy
အလုံးချုံကြည့်မယ်ဆိုရင်စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်လို့အခြေအနေကတိတ်မကောင်းပါဘူးဒါကြောင့်မြန်မာနိုင်ငံကတောင်သူလယ်သမားတွေစက်ပြိုးရေးကဏ္ဍမှာလောက်ကန်သူတွေနဲ့ကြီးတဲ့လူတွေရဲ့အခြေအနေအားကောင်းပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မဲ့စီးပွားရေးဆိုင်ရာဦးတည်ချက်ပြောင်းလဲပြီးအာရုံစိုက်လှုပ်ဆောင်တာကိုတွေးကြရပါလိမ့်မယ
်မြန်မာနိုင်ငံမှာလူဦးရေစုစုပေါင်း54တန်းရှိတဲ့အထက်က84ရာခိုင်နှုန်းသောပြည်သူတွေရဲ့ဝင်ငွေဟာစက်ပြိုးရေးကဏ္ဍကရရှိတာဖြစ်ပါတယ်ဒါပေမဲ့အများစုဟာအကျွေးတွေနဲ့ပြည်နေကြတာလည်းဖြစ်ပါတယ်တိုင်းပြည်မှာငွေချင်းကားတဲ့စနစ်ထိရောက်ကောင်းမွန်စွာရှိမနေတဲ့အတွက်လယ်သမားတွေဟာငွေရှင်ကျွေးရှင်တွေလက်ထဲရောက်ကုန်ကြရတာပါ မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဘဏ်ကိုပြုပြင်ပြောင်းလဲလိုက်ခြင်းအပြင်လက်သမားတွေလိုအပ်တဲ့ငွေကြေးကိုချင်းကားနိုင်မှာဖြစ်သလိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်မှုကိုအဟန့်အတားဖြစ်နေတယ်လို့အများစုကယူဆထားတဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍကိုအစိုးရကထိန်းချုပ်ထားမှုလဲရော့ကျသွားမယ်လို့ရှောင်းတန်းလက်ကပြောပါတယ် DPNS လူပောင်တက်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအမှန်တကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိအခြေအနေမှာလေယာဉ်ကဏ္ဍတိုးတက်ဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာတိုင်ခင်တိုင်းပြည်စီးပွားရေးအခြေအနေနဲ့ပတ်သက်လို့ပြောပြခဲ့ပါတယ
်ဒီအခြေခံကတော့ကျွန်တော်တို့ကဒီလေးပွဲစီးပွားရေးစနစ်ကိုပဲတော့အားမှာလေနိုင်ငံရေးစနစ်ကလည်းကျွန်တော်တို့ကဒီ movie စနစ်ကိုတောင်းဆိုတာဖြစ်တယ်ဒါကအခြေခံဒီအောက်မှာကျွန်တော်ထင်တယ်ဒီတိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီကနေ့ကာလမှာပေါ့နော်ဒီနေ့ကာလမှာကျွန်တော်တို့ယုံကြည်တာကဒီလေယာဉ်စိုက်ပျိုးရေးကဏ္ဍကိုအတွေ့အကြုံဆက်ပြီးတော့စုပ်ကိုင်ထားဖို့လိုမယ်။နောက်လည်းတိုက်ပြေးကဏ္ဍကိုအပြည့်အဝဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုမယ်လို့ထင်တယ်။တို့ကျွန်တော်တို့ယူဆရတယ်။တကယ်လို့တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်မှုကိုတကယ်သေချာစေချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းတိုက်ပြေးကဏ္ဍကိုကျွန်တော်အဓိကထားလိုက်မယ်ဒီနေ့ကာလမှာ။ဒါကြောင့်ကျွန်တော်အဲ့လိုပြောလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံကတကယ်ဆင်းရဲတဲ့ဒီတိုက်ပြေးနိုင်ငံတစ်ခုအဆင့်မှာပဲကျွန်တော်တို့ရှိသေးတယ်။တပြိုင်တည်းမှာပဲကျွန်တော်နိုင်ငံမှာဒီစိုက်ပျိုးနိုင်တဲ့ဒီမြေဧရိယာပေါ့နော်တီးနံလေးစိုက်ပျိုးနိုင်တဲ့မြေဧရိယာကဘာမှာဆိုတော့25ရှိတယ်နော်မြေဧရိယာအခြေဝင်းကစိုက်ပျိုးနိုင်တဲ့မြေဧရိယာအခြေဝင်းက12-13%ခန့်ရှိတယ်ဟောရေအရင်းမြစ်ကျွန်တော်တို့မှာရှိတယ်ဒါပေမဲ့တပြိုင်တည်းမှာပဲကျွန်တော်တို့ကစီးပွားရေးဒီစိုက်ပျိုးလုပ်ငန်းအခုချိန်အထိဒီနွားနဲ့ကြွေးနဲ့ဖက်ယုံနေရတဲ့ဘဝမှာပဲကျွန်တော်တို့ရှိသေးတယ်လေယာဉ်လုံတာတူရဲ့ဒီကုန်ထုတ်လုပ်မှုတန်ဖိုးဟာဒီထိုင်းတို့လိုအင်ဒိုနီးရှားတို့လိုနိုင်ငံတွေနဲ့စာလို့ရှိရင်အရန်ကိုထက်ဝက်ကြကြကိုနှိမ့်ချနေတာကျွန်တော်တို့တွေ့ရတယ
်ပြပနိုင်ငံတွေကယင်းနှိမ့်နှံမှုတွေတိုးမြင့်ရောက်ရှိလာကြတာနဲ့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလျှော့ချပေးလိုက်တာတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြုပြင်ပြောင်းလဲမှုစတင်ပြီးနောက်ပိုင်းနှစ်စဉ်800ခန့်နှုန်းအထိတိုးတက်မှုရှိခဲ့ပြီးပြပကရောက်ရှိလာကြတဲ့စုစုပေါင်းယင်းနှိမ့်နှံမှုငွေဟာ10ဘီလီယံရှိတယ်လို့ဆိုပါတယ်အစိုးရတဲ့အနေနဲ့နောက်ထပ်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတစ်ခုကတော့ဗဟိုဘဏ်ရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်အောင်ဗဟိုဘဏ်အနေနဲ့ပုံမလွတ်လပ်တဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်အောင်အစိုးရအသစ်ကလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ7300ခန့်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။သမ္မတဦးသိန်းစိန်အစိုးရကချမှတ်လှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစံနှုန်းတက်မှတ်မှုတွေရှိပေမဲ့လည်းစင်ခုံမှုတွေရှိနေသေးပဲလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကိုယ်စားလှယ်ပီတာဘရင်ဘော့ကပြောပါတယ
် There are three key challenges that this economy is facing right and I would say probably one is to maintain stability
ဒီနိုင်ငံရဲ့စီးပွားရေးမှာအဓိကစင်ခုံမှုကြီး၃ခုရှိနေပါတယ်နံပါတ်၁ကတော့တည်ငြိမ်မှုရှိအောင်ထိန်းသိမ်းထားနိုင်ဖို့လိုပါတယ်ဆိုလိုတာကအကြီးစားစီးပွားရေးကဏ္ဍတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတို့ဖြစ်ပါတယ်နံပါတ်2ကတော့အရေးပါတဲ့အခြေခံအဆောက်အုံတွေကန့်သတ်မှုရှိနေတာတည်ယူပို့ဆောင်ရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးတက်ကောင်းမွန်အောင်လုပ်ဆောင်ဖို့နဲ့လောင်စာစွမ်းအင်လုံလောက်မှုရှိရေးတို့ဖြစ်ပါတယ်တတိယတစ်ချက်ကတော့ပညာရေးနဲ့သင်တန်းပို့ချပေးနိုင်မှုပါခင်မီတိုးတက်တဲ့ကဘာကြီးမှာတည်ငြိမ်မှုရှိတဲ့အစိုးရဝန်ထမ်းတွေနဲ့အရက်ဖက်ပုဂ္ဂလိကဝန်ထမ်းတွေပုံမှန်လဲပတ်နေနိုင်ဖို့လိုအပ်ပါတယ်
ကမ္ဘာပိုင်း USAID အာရှဖွံ့ဖြိုးရေးဘဏ်အစရှိတဲ့နိုင်ငံတကာကအလူရှင်တွေကလည်း2016နဲ့2019ခုနှစ်တွေထဲမှာဖွံ့ဖြိုးရေးအစီအစဉ်တွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေကြတယ်လို့သတင်းစီတွေကပြောပါတယ်။ဒါပေမဲ့စစ်တပ်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတွေကအများစုထိန်းချုပ်ထားတဲ့တိုင်းပြည်စီးပွားရေးပြုပြင်ပြောင်းလဲဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်ကအကောင့်ထဲပေါ်လှုပ်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Foreign investors need to be very aware of who they're doing business with and whether their investments are also
နိုင်ငံခြားကနေလာရောက်ယင်းနှိမ့်နှံကြမဲ့သူတွေအနေနဲ့သူတို့ဟာဘယ်သူတွေနဲ့စီးပွားပေါင်းဖက်လှုပ်ဆောင်နေတယ်သူတို့ရဲ့ယင်းနှိမ့်နှံမှုတွေကလူခွင့်ရေးချိုးဖောက်မှုတွေပုံမူဖြစ်သွားစေဖို့အထောက်အကူပြုနေသလားဆိုတာတွေကိုသိရှိထားကြဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာလေသိန်းရာသိန်းကိစ္စတွေဖြစ်ပေါ်နေတယ်ဆိုတာအမြဲတမ်းကြားနေကြရတာပါပဲဒါပေမဲ့နိုင်ငံခြားယင်းနှိမ့်နှံမှုတွေကအဲ့ဒီလေယာဉ်မြေသိန်းပိုက်မှုတွေအရှိန်မြင့်သွားစေမလားဒါမှမဟုတ်မြန်မာနိုင်ငံအတွင်းလေယာဉ်မြေပြည်ပြောင်းလဲရေးအတွက်အဖြေတစ်ခုဖြစ်လာမလားဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူး
မြန်မာနိုင်ငံအတွင်းကအဖျော်ယမကာလုပ်ငန်း၊ကြောင်မြေရတနာလုပ်ငန်း၊အိမ်ယာမြေရောင်းဝယ်မှုလုပ်ငန်းနဲ့ပို့ဆောင်ရေးလုပ်ငန်းစတဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ကပိုင်ဆိုင်တဲ့မြန်မာဥပိုင်စီးပွားရေးလုပ်ငန်းအဖွဲ့ကထိန်းချုပ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဥပိုင်စီးပွားရေးကုမ္ပဏီကိုဒဏ်ခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်။ရှစ်တောင်အာရှတိုက်အတွင်းကျေးလက်ဒေသရဲ့ဝင်ငွေအ ਨੇ စုံတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံမှာကျေးလက်ဒေသနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းအပြင်တိုင်းပြည်စီးပွားအခြေမြင့်တိုးတက်လာမယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတင်းလာနေညပိုင်းမှာတစ်ချိန်အခုလိုအင်္ဂါမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတုဒ္ဒဆုံးလင်အမေရိကန်တခွင်ဘက်ကိုလှည့်ကြရအောင်ပါ။အမေရိကန်သမ္မတဩဘားမားရဲ့ခရစ်စမတ်အားလိုက်ရမှာသူဘာတွေလုပ်ခဲ့သလဲအလက်စကာပြည်နယ်ကခရစ်စမတ်ဘူဘူကြီးစင်တာကလော့ရဲ့အကြောင်းတွေကိုကိုအောင်အောင်နဲ့အတူမဆုမောင်ကကူညီတင်ဆက်ပေးထားပါရရှင
်ဒီဇင်ဘာလ25ရက်နေ့ကခရစ်စမတ်ဖြစ်တာကြောင့်တဘာတဝမ်းမှာခရစ်စမတ်ဆုတောင်းပွဲတွေကျင်းပနေကြပါပြီမဆုမွေ
ဟုတ်ပါတယ်ရှင်ကျမတို့အမေရိကန်ပြည်ထောင်စုမှာဆိုရင်အမေရိကန်သမ္မတဘရက်အိုဘားမားဟာဆိုရင်လေခရစ်စမတ်အားလေးရဲ့အပန်းဖြေခီးအနေနဲ့ဟာဝိုင်ကျွန်းကိုရောက်နေပါတယ်သူကအဲ့ဒီမှာနှစ်ပတ်လောက်နေမှာဆိုတော့ခရစ်စမတ်ကိုလည်းအဲ့ဒီမှာပဲကြာနိုင်ပါတယ်ရှင
်ဟုတ်ပါတယ်ဗျာသမ္မတအိုဘားမားဟာဟာဝိုင်မှာကြီးပင်းလာတာကြောင့်ဒီကျွန်းစုတွေဟာသူ့ရဲ့မွေးရမြေလို့ဖြစ်နေတာပါဒါကြောင့်အင်ပီရိုမှာသမ္မတတာဝန်ထမ်းဆောင်နေတဲ့အချိန်တွင်22တိုင်းဒီနှစ်အကုန်အားလည်းရတိုင်းမှာဟာဝိုင်ကြီးကိုဇက်တိုက်သွားလာတာအခုဆိုရင်၈နှစ်မြောက်ဖြစ်ပါတယ်ဗ
ျဟုတ်ပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့အမေရိကန်သမ္မတရဲ့ကတော်မီရှယ်အိုဘားမားကလည်းဒါဟာအစဉ်အလာတစ်ခုလို့ဖြစ်နေပြီးတော့ခရစ်စမတ်နဲ့နှစ်သစ်ကူကာလတွေမှာဆိုရင်တခြားနေရာတွေမှာထက်ဒီဟာဝိုင်မှာပဲနေခြင်းတယ်လို့ပြောပါတယ်ရှင
်ဟာဝိုင်မှာရောက်နေစဉ်ကာလအတွင်းသမ္မတအိုဘားမားဟာဒီပင်လယ်ရေငုတ်တာနောက်ဒီကျွန်တော်တို့မြန်မာအခေါ်မှာဆိုရင်ရေခဲပေါက်စီလိုမျိုးပေါ့အဲ့ဒါတွေလည်းစားလို့ရှိပါတယ်။ Golf ကစားတာကတော့မပါမဖြစ်ပါဗျာ။ဒီနှစ်အားလည်းရမှာတော့တခြားနှစ်တွေတဲ့စာရင်ပိုးပြီးတော့တက်တောင်တက်တာရှိနေပါတယ်။ဒီ American ပြည်ထောင်စုရဲ့သမ္မတတာဝန်ယူထားသူဖြစ်တဲ့အတိုင်းတချို့နှစ်တွေမှာဆိုရင်အားလည်းရက်ကိုအပြည့်အဝမယူနိုင်ခဲ့ပါဘူး။တိုင်းရင်းပြည်မှာအရေးပေါ်လာတော့လေအားလည်းရက်ကိုခက်မြန်မြန်အဆုံးသတ်ပြီးပြန်ခဲ့ရတဲ့နှစ်တွေလည်းရှိတာကိုမဆုံးမွေ
ဟုတ်ပါတယ်ရှင်2012ခုနှစ်တုန်းကဆိုရင်အစိုးရရဲ့နှစ်စဉ်အသုံးစရိတ်ဘတ်ဂျက်ကိစ္စကမပြီးပြတ်တာကြောင့်အားလည်းရဲ့ကုံဆုံးချိန်အထိမနေဘဲနဲ့ Washington DC ကိုသူစောပြီးတော့ပြန်လာရပါတယ်ဒီနှစ်မှာတော့ Hawaii ကိုအသွာ California ကိုဝင်ပြီးတော့အစိုးရမွတ်စလင်ဇနီးမောင်နှံနှစ်ဦးရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်တေသွားခဲ့ရတဲ့မိသားစုဝင်တွေကိုဆန်ဘာနာဒီနိုမြို့မှာသူတွားပြီးတော့တွေ့ပြီးတော့နှစ်သိမ့်စကားလည်းပြောခဲ့ပါသေးတယ်ကိုအောင်ရေ
အားလည်းရဲ့အပန်းဖြေခရီးမစတင်ခင်မှာဝမ်းနဲ့ချီခွဲနေတဲ့အမေရိကန်မိသားစုဝင်တွေကိုအချိန်ပေးပြီးတော့တွေ့ဆုံနှစ်သိမ့်ဖို့ဟာသူ့အတွက်တိတ်အရေးကြီးတယ်လို့သမ္မတကဆိုထားပါတယ်ဗျ။ဒီသမ္မတအိုဘားမားနဲ့သမ္မတဂရိုရိုဟာတည်ဆုံသူတွေရဲ့မိသားစုဝင်တွေကဲကဲကူညီရေးလှုပ်သားတွေနဲ့ Indian Springs ကအထက်တန်းကျောင်းမှာတွေ့ဆုံခဲ့ကြတာပါဗျာ
။ဒါနဲ့ကိုအောင်ရေအမေရိကန်သမ္မတဘရက်အိုဘားမားကိုဟာဝိုင်မှာမွေးခဲ့တာမလားရှင
်။ဟုတ်ပါတယ်ဗျာ။ဒါကြောင့်အင်ပီရိုအိုဗယ်ရုံးခန်းကနေနှစ်စဉ်အားလည်းရတိုင်းဒီမွေးရမြင်နဲ့ကြီးပင်းခဲ့ရအရက်ဖြစ်တဲ့ဟာဝိုင်ကိုပြန်ပြီးတော့ခွန်အားတွေဖြည့်တယ်လို့ပြောကြတယ်ဗျ။ဒီ Washington Post သတင်းစာမှာဆိုရင်သမ္မတဂရိုကဟာဝိုင်အကြောင်းကိုသီးမှ break အကြောင်းအောင်ပိုသိနိုင်မယ်လို့ပြောခဲ့ပါတယ်
။ဟုတ်ပါတယ်ရှင်။ဟာဝိုင်ရဲ့ယဉ်ကျေးမှုကလည်းသမ္မတအိုဘားမားရဲ့သမ္မတတက်တန်းကာလဆုံးဖြတ်ချက်တွေအပေါ်မှာလွှမ်းမိုးမှုတွေရှိနေတယ်လို့တောင်မှတချို့ကခံမှန်းကြတာတွေလည်းရှိပါတယ်ရှင်။
Jingle bell, jingle bell, jingle bell rock. Jingle bells swing and jingle bells ring. Snowing and blowing up bushels of fun. Now the jingle hop has begun. Jingle bell, jingle bell, jingle bell twist.
ကောင်းပါပြီခင်ဗျမဆုမွန်ရေဒီတစ်ခေါက်မှာတော့ဒီခရစ်စမတ်ကာလမှာတခြားဒီထူးထူးခြားခြားအကြောင်းအရာလေးတစ်ခုအကြောင်းကိုဆက်ပြီးတော့ပြောပြရအောင်ပါဒီခရစ်စမတ်နေ့ညမှာတိတ်တဆိတ်ရောက်လာတဲ့တယ်လို့အစဉ်အလာရယုံကြည်ကြတဲ့ခရစ်စမတ်ဘိုးဘိုးကြီးစန်တာကလော့စ်ကိုစိတ်ဝင်စားတဲ့သူတွေဖို့ဒီနေ့မှာထူးထူးခြားခြားဖန်တီးလိုက်တဲ့နည်းပညာအကြောင်းပါဗျ
ခရစ်စမတ်လက်ဆောင်တွေဝင်ငှားဖို့မြောက်ဝင်ရိုးစုံကနေခီးထွက်လာတဲ့ခရစ်စမတ်ဘိုးဘိုးကြီးကိုအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ကအစ်စ်မြင့်လုံခြုံရေးအစီအမံနေနဲ့စစ်စခန်းကရေဒါတွေထောက်လှမ်းရေးလေယာဉ်တွေနဲ့ခြေရာခံမှာဖြစ်ပါတယ် နှစ်စဉ်ဒီဇင်ဘာလရောက်တိုင်းဆန်တာကလော့စ်ကိုခြေရခန္ဓာကနော်ရက်လို့ခေါ်တဲ့အတူကောက်ခေါ်တဲ့မြောက်အမေရိကအာကာသသိပ်ပံကာကွယ်ရေးစစ်ဌာနချုပ်အတွက်တော့အစဉ်အလာတစ်ခုဖြစ်ပါတယ်ရှင
်။ဒီနှစ်မှာတော့ထူးထူးခြားခြား application တစ်ခုဖန်တီးပြီးတော့ကွန်ပျူတာနဲ့ပဲဖြစ်ဖြစ်နောက်အစင်းမြင့်လက်ကင်ဖုန်းတွေနဲ့ပဲဖြစ်ဖြစ်ခရစ်စမတ်ဖိုးဖိုးကြီးဘယ်ရောက်နေပြီလဲဆိုတာကိုထောက်လန်းဖို့စီစဉ်ထားတာပါဗျ။ဒီ Norris စစ်ဌာနချုပ်ပြောခွင့်ရသူကတော့ဒီဇင်ဘာ24ရက်နေ့ကနေခရစ်စမတ်နေ့25ရက်နေ့အထိခရစ်စမတ်ဖိုးဖိုးကြီးဘယ်နေရာရောက်ပြီလဲဆိုတာကိုခြေရခံသွားမှာဖြစ်တယ်လို့ဆိုပါတယ်
။ဟုတ်ပါတယ် Norris စစ်ဌာနချုပ်ရဲ့ application အသစ်ကိုတော့အင်္ဂလိပ်၊ပြင်သစ်၊ Spain ၊ German ၊ Italy ၊ Portuguese ၊ Japan ၊တရုတ်ဘာသာစကား10မျိုးနဲ့ဖန်တီးထားပြီးတော့ www.norradcenter.org ဆိုတဲ့ website မှာ download ရယူနိုင်ပါတယ်ရှင်။နှစ်ပေါင်း60ကြာ Christmas ဘိုးဘိုးကြီးကိုခြေရခံတဲ့အစဉ်အလာကိုတော့ Norad စစ်ဌာနချုပ်က1955ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်။ Santa Claus ကိုကလေးတွေကဓာတ်ရိုက်ဖုံးခေါ်ပြီးတော့စကားပြောနိုင်မယ်။နံပါတ်တစ်ခုကိုလည်းဖန်တီးပေးထားတယ်ရှင
်။ Donner, Blitzen, Dasher, Dancer, Prancer, Vixen!Rudolph the red-nosed reindeer had a very shiny nose, and if you ever saw it, you would even say it glows. All of the other reindeer used to laugh and call him names.
Okay, ဒီတစ်ခါဆက်တင်ပြပေးမယ့်အကြောင်းအရာကတော့ဒီကျွန်တော်တို့ American ပြည်ထောင်စု Alaska ပြည်နယ်ကဖိုးဖိုးကြီး Santa Claus အကြောင်းပါAmerican အနောက်မြောက်ပိုင်းက North Pole မြောက်ဝင်ရိုးစွန်းဆိုတဲ့နေရာလေးပါလူထောင်ငန်းလောက်ပဲနေထိုင်ပေမဲ့ Santa Claus ကြောင့်ဒီမျိုးလေးကိုလူတွေကစိတ်ဝင်စားကြပါတယ်ဗျာ
ဟုတ်ပါတယ်လူ2200လောက်ပဲနေတဲ့ Alaska ပြည်နယ်က North Pole ကိုခေါ်တဲ့ဒီမြို့ငယ်လေးထဲမှာလမ်းမီးတိုင်တွေကိုဆိုရင်လည်း Christmas ကာလမှာတစ်ပင်တွေကနေပြီးတော့တွဲလောင်းချိတ်ဆွဲထားတဲ့ Candy Cane လို့ခေါ်တဲ့ချိုချင်းအချောင်းပုံစံလေးတွေလှုပ်ထားပြီးတော့လမ်းနာမည်တွေကိုလည်း Santa Claus Landနေလူသားလမ်းစသဖြင့်မှက်ခေါ်ထားကြတယ်ရှင်အခုလိုပုံစံမျိုးနဲ့နာမည်ကျော်ကြတာကြောင့်ဒီဇင်ဘာလရောက်တိုင်းခလေးငယ်တွေစီကနေပြီးတော့တောင်းနဲ့ချီပြီးတော့ရေးပို့လိုက်တဲ့စာတွေကဒီမျိုးကလေးကိုရောက်လာလေးရှိပါတယ်ရှင် North Pole စာတိုက်ကဲစာတိုက်မန်နေဂျာ Lisa Whiteland ကဒီစာတွေကိုသူကရွေးချယ်ပေးရပါတယ
်ခလေးတွေဟာ Santa Claus ဘိုးဘိုးကြီးကသူတို့ဆန္ဒကိုဖြည့်ဆည်းပေးလိမ့်မလားဆိုတဲ့မျှော်လင့်ချက်တွေနဲ့လည်းအခုလိုစာတွေရေးပါတယ်ဗျဒီခလေးငယ်တယောက်ရဲ့စာထဲမှာတော့
ဒီနေ့အတွက်ကျမနဲ့မိသားစုဝင်တွေတငယ်ချင်းတွေဟာစင်တာရဲ့ကောင်းချီးပေးမှုကိုခံယူကြပါတယ်။လွန်ခဲ့တဲ့နှစ်အတွင်းပျော်ရွှင်မှုတွေကိုဆောင်ကျင်းပေးတာကြောင့်လည်းကျေးဇူးတင်ပါတယ်။ Mrs. Claus နဲ့ Reindeer သမင်တွေနောက် Rudolph အတွက်ကျမရဲ့မိတ္တာကိုလည်းယူဆောင်သွားပေးစီလိုပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ North Pole မြို့အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တဦးကြောင့်လည်းဒီမျိုးလေးကပိုးပြီးတော့စိတ်ဝင်စားစရာကောင်းနေတာပါ။နီဗာရာပြည်နယ်သားတဦးဖြစ်တဲ့ Santa Claus ဟာ Alaska ကိုပြောင်းရွှေ့အခြေချပြီးတဲ့နောက်လွန်ခဲ့တဲ့နှစ်တုန်းကတော့မြို့အုပ်ချုပ်ရေးကောင်စီအဖြစ်ဝင်ပြီးတော့ရွေးချယ်ခံရပါတယ်
။ဒါကတော့ကလေးတွေရဲ့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်အောင်ပါ American ပြည်ထောင်စုအတွင်းမှာမတရားအနိုင်ကျင့်ခံရပြီးတော့ပြစ်ပယ်ခံထားရတဲ့စွပြစ်ခံရတဲ့နေစရာအတိတကျမရှိတဲ့ကလေးငယ်ပေါင်း2သန်းအတွက်အကျိုးဆောင်ပေးနေပါတယ်လို့လည်းသူကပြောပါတယ်
အစီအစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညမှာအစ်ထုတ်လွှင့်ပေးပြီးခုလိုအင်္ဂါမနက်ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ VOA အမေရိကန်အတန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကမ္ဘာတဝန်းပဋိပက္ခဖြစ်ပွားတဲ့နေရာတော်တော်များများမှာလူကုန်ကူးမှုဒါမှမဟုတ်ခေတ်သစ်ကျေကျွန်ပြုမှုဟာမကြာခဏဆိုသလိုကြေကွဲစရာအကောင်းဆုံးအကျိုးဆက်တွေဖြစ်တတ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးအစဉ်တစိုက်ကြိုးပမ်းဆောင်ရွက်နေပေမဲ့လည်းဆက်ဆုပ်ယွန်းချစရာကောင်းတဲ့ရာဇဝတ်မှုကတော့ဆက်ဖြစ်နေသေးပါ။နိုင်ငံတကာအလုံသမားအဖွဲ့ချုပ် ILO ရဲ့အဆိုအရကမ္ဘာပေါ်မှာလူသန်းပေါင်း20ကျော်ဟာအာရမလုံအားပေးခိုင်းစေမှုရဲ့တားကောင်တွေဖြစ်နေကြရတယ်လို့ဆိုပါတယ်။စတေမာလာ16ရက်နေ့ကကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းတာဝန်ကြီးဆမတ်တာပါဝါကလည်း
IS နဲ့ Boko Haram လိုအဖွဲ့တွေအတွက်ကျေးဇူးပြုမှုဟာ ကြောက်စိတ်ဝင်အောင်ထိခိုက်ခံစားရအောင်အဖွဲ့ဝင်သစ်တွေရဖို့ပြင်တိုက်ခိုက်ရေးသမားတွေကိုဆူချဖို့တခြားဘာသာဝင်တွေဘာသာကူးပြောင်းဖို့အဖွဲ့ဝင်တွေကိုဆူချဖို့နဲ့ဝင်ငွေရဖို့အတွက်အဓိကသုံးနေတဲ့စစ်လက်နက်တွေကတခုဖြစ်လာနေတယ်လို့ပြောဆိုခဲ့ပါတယ်။ IS စစ်သွေးကြွားတွေဟာမိန်းကလေးတွေနဲ့အမျိုးသမီးတွေကိုသူတို့တပ်ဖွဲ့ဝင်တွေကိုဝေပေးတာစနစ်တကျမတိုင်းပြုကျင်တာ ကျွမ်းနွားတွေလိုဈေးတွေမှာရောင်းချတာတွေရှိပါတယ်။ဒါပြင်အရွယ်မရောက်သေးတဲ့မိန်းကလေးတွေပေါ်လိမ်ပိုင်းဆိုင်ရာနိုင်တဲ့စီနင်းပြုတ်ချက်မှုတွေကိုလည်းအားပေးတဲ့အထိလုပ်ခဲ့သလိုကျွံပြုတ်ခံရတဲ့အမျိုးသမီးနဲ့မိန်းကလေးတွေကိုဘယ်လိုဆက်ဆံရမလဲဆိုတာနဲ့ပတ်သက်ပြီးလမ်းညွှန်ချက်တွေကိုလည်း IS အဖွဲ့ကထုတ်ပြန်ထားပါတယ်။ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကလည်းပဲပြန်ပြီးဆွဲကျွံပြုတ်ခံရသူတွေအပေါ်မှာအလားတူရက်ဆက်မှုမျိုးတွေတထည့်ရတဲ့ကျူးလွန်ကြတာပါ။ အောက်တိုဘာလ2ရက်နေ့ကဆိုရင်အဲ့ဒီအဖွဲ့ကနေမိန်းကလေးလေးယောက်နဲ့ယောက်ျားလေးတယောက်ကိုနိုင်ဂျီးရီးယားနိုင်ငံမိုက်ဒူဂူရီမြို့မှာအသေးခံဘုံးခွဲဖို့အာရမခိုင်းစေခဲ့လို့ဗလီကျောင်းတစ်ခုမှာညနေခင်းဝှက်ပြုတ်ဆူတောင်းတဲ့အချိန်အသေးခံဘုံးဖောက်ခွဲခဲ့တယ်လို့လည်းဆိုပါတယ်။ဖောက်ခွဲမှုအတွင်းအဲ့ဒီကလေးတွေအပါဝင် 55ဦးသေဆုံးခဲ့ပြီးတော့35ယောက်ကျော်ဒဏ်ရာရရှိခဲ့ကြတာပါ။မျက်မြင်သက်သေတွေကတော့အသေးခံဘုံးခွဲသမားတွေဟာ အသက်6နှစ်လောက်အရွယ်ကလေးတွေလို့ပြောကြပါဗျ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူကုန်ကူးမှုတွေဖြစ်ပွားစေတဲ့ပြစ်ပခတ်တွေအဆုံးသက်ရေးလူကုန်ကူးမှုရဲ့တားကောင်ဖြစ်ကြရသူတွေကိုအားပေးပံ့ပိုးရေးတနိဋ္ဌာန်ချလှုပ်ဆောင်ကြမှာဖြစ်ပါတယ်။ IS စစ်သွေးကြွတွေလူကုန်ကူးမှုနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်နေတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာပြည်ထနာကိုဖြည့်ရှင်းဖို့အတွက်အမေရိကန်ဦးဆောင်ပြီးတော့ 65နိုင်ငံပါဝင်တဲ့ညွန်မောင်းအဖွဲ့ကနေ IS ကိုချိန်မုံရေးပြပကအကြမ်းဖက်တိုက်ခိုက်ရေးသမားတွေဝင်ရောက်နေတာကိုဟန်တားရေးနဲ့အကြမ်းဖက်ဝါဒနဲ့အုပ်စိုးမှုကိုအားပေးနေတဲ့ဝင်ငွေရပေါက်ရလန်းတွေကိုလည်းလျှော့ချဖို့ဆက်လက်တနိဋ္ဌာန်ချထားပါတယ်။ဘိုကိုဟာရမ်အဖွဲ့ကိုတိုက်ခိုက်နေကြတဲ့ချက်နိုင်ဂျီးရီးယား၊နိုင်ဂျာ၊ကင်မရွန်းနဲ့ဘီနင်နိုင်ငံတို့ကအစိုးရတွေကိုလည်းလုံ
ရာဖြစ်ရက်တွေအဆုံးသတ်စေဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူကုန်ကူးမှုကိုတနိုင်ငံချင်းအလိုက်ရောပူးပေါင်းဆောင်ရွက်မှုတွေနဲ့ပါတိုက်ဖြတ်ကြရမှာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အင်္ဂါနေ့မနေ့ပိုင်းအစီအစဉ်အဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုဥဆတ်မိုးဝေကတလှည့်ကြီးညာပေးပါအောင်မယ်ရှင
် AS စစ်သွေးကြွားရဲ့အကြမ်းဖက်မှုဒဏ်ခံခဲ့ရတဲ့အီရတ်နိုင်ငံရဲ့ဝန်ကြီးချုပ်ဟိုင်ဒီယာအယ်အဘာဒီကရမဒီလွတ်မြောက်ပြီဖြစ်တဲ့အကြောင်းကြုံတောင်းကြုံခဲ့အောင်ပွဲခံကြီးညာချက်ကိုထုတ်ပြန်ခဲ့ပါတယ်ဒါဟာလာပေါင်းများစွာကတိပေးခဲ့ပြီးတဲ့နောက်အခုလိုနောက်ဆုံးကြားခဲ့ရတာဖြစ်ပါတယ်ဘက်ဂရက်မြို့တော်မှာအောင်မြင်မှုကိုဆင်နွှဲနေကြပေမဲ့အီရတ်ထိပ်တန်းနိုင်ငံရေးသမားတွေနဲ့လိလာသုံးသက်သူတွေကတော့နိုင်ငံရဲ့ဆွန်နီမွတ်စလင်လူဦးရေကိုထိန်းချုပ်နိုင်စွာမရှိရင်အစွန်းရောက်အစ္စလာမစ်တွေအပေါ်နှိမ်နှင်းမှုဟာအလံဝေးကွာနေစေဖြစ်မယ်လို့သတိပေးနေကြပါတယ်။နိုင်ငံရေးမဟာဗျူဟာမရှိဘဲစစ်ရေးရတာအောင်ပွဲရတာဖြစ်တဲ့ဒါဟာအခိုက်အတန့်လောက်ပဲဖြစ်လိမ့်မယ်လို့အီရတ်ဒုတိယသမ္မတဟောင်းအယတ်အလာဝီက VOA ကိုပြောပါတယ်။စီးရီးယားနိုင်ငံဟုံးမြို့မှာတင်းနာနေကဘုံနှလုံးပောက်ကွဲခဲ့တဲ့အတွက်လူ၁၉ဦးအနည်းဆုံးသေဆုံးသွားပါတယ်ပထမဘုံပောက်ကွဲမှုရဲ့အဖြစ်အစီးတွေကိုလူတွေဝိုင်းဝန်းကြည့်ရှုအခက်ခံနေစဉ်နောက်ဒေကန်ဘုံတိုက်ခိုက်သူကပောက်ကွဲပစ္စည်းတွေပတ်လာတဲ့သူ့ရဲ့ကပတ်စနစ်တံကိုဖြုတ်ခဲ့တာပါပောက်ကွဲမှုတွေဟာမြို့လေအလက်ဇန်းဒရာဒေတာမှာဖြစ်ပွားခဲ့တာပါ CNN သတင်းဌာနကနေတာဝန်ခံကောက်ယူခဲ့တဲ့သဘောထားစစ်တမ်းအရအမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကြိုးပမ်းမှုပေါ်အမေရိကန်နိုင်ငံသားအများစုကအားရကျေနပ်မှုမရှိကြဘဲစက်တင်ဘာ17ရက်2001ခုနှစ်နောက်ပိုင်းမှာအဆိုးဆုံးဖြစ်ပါတယ်40ရာခိုင်နှုန်းကတော့အမေရိကန်နိုင်ငံပေါ်အကြမ်းဖက်သမားတွေကနိုင်ရနေတယ်လို့ပြောပါတယ
်အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုဦးစမိုးဝေကြီးညာပေးသွားခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရဲကောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွာညိုပါThank you.
This program has come to you from the Voice of America, Washington.